Welcome to the Voice of America in Burmese.
Minglamana Kimasha, Washington and Radio American Tangani, Natangna September 17 ye, Tining Rene Manakin season re go, Myanmar Samrajya Manai 6 Nai ga ni 9 Nai thi, Line no meter 2440 ni 51, Line la meter 190 ro ga ni thau lwan pe ni ba bi. Jama Kim myo tat ba, di Manakin thadin re go ko nyan win aun ne du pyo pya pe ba me.British Sweden ဆေးကုံနေကြီး AstraZeneca ကသူတို့ထုတ်လုပ်မဲ့ COVID-19 ကာဝယ်ဆေးနဲ့ပတ်သက်ပြီးဆေးဝါးပစ္စည်းဆိုင်ရာကျန်းမာရေးစီးပင်းစည်းကမ်းတွေချမှတ်ထိန်းနေတဲ့ MHRA အဖွဲ့ရဲ့ခွင့်ပြုချက်ကိုရပြီဖြစ်တဲ့အတွက်စမ်းသပ်စစ်ဆေးမှုတွေကိုပြန်ပြီးလှုပ်ဆောင်နေပြီဖြစ်ကြောင်းစနေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ် AstraZeneca Oxford Coronavirus ကာဝယ်ဆေး AZD-222 အတွက်လူတွေနဲ့စမ်းသပ်မှုတွေလှုပ်ဆောင်နေရကနေအင်္ဂါနေ့ကဆေးဆန်းခံတဲ့စေတနာရှင်တဦးစမ်းသပ်ဆေးအထိုးခံခဲ့ပြီးတဲ့နောက်နာမကျန်းဖြစ်လာတာတွေ့ရတဲ့အတွက်စမ်းသပ်မှုတွေကိုခိတ္တရပ်ဆိုင်းထားတာဖြစ်ပါတယ်။စမ်းသပ်ဆစ်ဆင်းမှုတွေလုပ်နေချိန်တွင်ခိတ္တရန်နာထားတာမျိုးဟာလုံယိုးလုံဆင်ဖြစ်ကြောင်းနဲ့တကယ်လို့လုပ်ငန်းစဉ်တွင်အပြေရှာမရတဲ့နာမကျန်းမှုတွေတွေ့တိုင်းလုပ်ငန်းစဉ်ကိုရပ်ပြီးစုံစမ်းဆစ်ဆင်းမှုတွေလုပ်ရတာဖြစ်ပြီးဒါဟာစမ်းသပ်ဆစ်ဆင်းမှုအတွက်ယုံကြည်စိတ်ချရမှုကိုထိန်းထားနိုင်မှုဖြစ်ကြောင်းလည်းဆေးကုမ္ပဏီကပြောပါတယ်။AstraZeneca ကစမ်းသပ်နေတဲ့ကာဝယ်ဆေးဟာကမ္ဘာတလောကိုရိုနာဗိုင်းရပ်စ်ကာဝယ်ဆေးရဖို့အတွက်ကြိုးစားနေတဲ့ထဲကနောက်ဆုံးဆင့်စမ်းသပ်မှုဖြစ်တဲ့အဆင့်3စမ်းသပ်မှုတွေလုပ်နေတဲ့ကာဝယ်ဆေး6မျိုးတွေကတစ်မျိုးဖြစ်ပါတယ်။ဒီဆေးကိုဩဂုတ်လ30ရက်နေ့ကစပြီးစစ်သနာရှင်အယောက်3000နဲ့စမ်းသပ်ခဲ့တာဖြစ်ပါတယ်။ဆယ်စုနှစ်ပေါင်းများစွာဖြစ်ပေါ်နေတဲ့အာဖဂန်ပြည်ရင်းစစ်အဆုံးသတ်ရေးအတွက်အာဖဂန်အစိုးရနဲ့တာလီဘန်တပုံတို့ကြားပထမဆုံးချိန်နေနေချင်းဆိုင်တွေ့ဆုံတဲ့ငင်းချင်းဆွေးနွေးပွဲကနေအာနာခွဲဝေရေးဆိုင်ရာသဘောတူညီမှုရအောင်လှုပ်ဆောင်ကြဖို့ဆွေးနွေးပွဲတက်ရလာသူတွေကိုအမေရိကန်ကတိုက်တွန်းလိုက်ပါတယ်။စနေနေ့ကကာတာနိုင်ငံဒိုဟာမှာပြုလုပ်တဲ့အမေရိကန်ဂျာဝင်ဆောင်ရွက်ပေးတဲ့ဒီငင်းချင်းရဲ့ဆွေးနွေးပွဲစတင်တဲ့အထူးခမ်းနားမှာအမေရိကန်နိုင်ငံဂျာဝင်ကြီးမိုက်ခ်ပွန်ပီယိုကအခုလိုနှစ်ဖက်ပထမဆုံးငင်းနေချင်းဆိုင်တွေ့ဆုံပြီးပြောခွင့်ရချိန်မှာအာဖဂန်နိုင်ငံတိုးတက်ပြီးငင်းချင်းမှုအတွက်ဆန္ဒနာတဲ့ဖွင့်နိုင်တဲ့အခွင့်အရေးကိုလက်လုံးမခံကြဘို့ပြောကြခဲ့တာပါအခုလိုအာဖဂန်ငြိမ်းချမ်းရေးနှိပွဲစတင်နိုင်ဖို့အမေရိကန်က February 29ရက်မှာတာလီဘန်တွေနဲ့သဘောတူညီချက်ရခဲ့တာဖြစ်ပါတယ်အာဖဂန်မျိုးသားပြန်လည်တည်မြဲရေးကောင်စီအကြီးအကဲဖြစ်တဲ့အာဖဂန်ငြိမ်းချမ်းရေးအဖွဲ့ခေါင်းဆောင်အဗ်ဒူလာကလည်းနှစ်ပေါင်း40ကြာတာလီဘန်တွေနဲ့ဖြစ်ပွားနေတဲ့လူသေးပြောက်များလာတဲ့စစ်ပွဲအဆုံးသတ်ဖို့ကောင်းမွန်တဲ့ရည်ရွယ်ချက်တွေနဲ့အာဖဂန်အဖွဲ့ဒိုဟာကိုလာရောက်တာလို့ပြောပါတယ်ငြိမ်းချမ်းရေးဆွေးနွေးမဲ့တာလီဘန်အဖွဲ့ကိုတော့မူလာအဗ်ဒူဂါနီဘာရာဒါကဥဆောင်တာဖြစ်ပြီးသူတို့ညှိနှိုင်းရေးအဖွဲ့ဟာငင်းချင်းဆွေးနွေးပွဲစကားဝိုင်းကိုရိုးသားမှုအဖြစ်နဲ့လာတာဖြစ်ပြီးညှိနှိုင်းမှုတွေရှေ့ဆက်နိုင်အောင်နှစ်ဖက်စလုံးစိတ်ရှည်တည်ခံဖို့လိုအပ်တယ်လို့ပြောပါတယ်။ဝန်ကြီးပွန်ပီယိုဟာနောက်ပိုင်းမှာဘာရာဒါနဲ့ရောအဗ်ဒူလာနဲ့ပါတိကျတွေ့ဆုံဖို့ရှိပါတယ်။ပြင်သစ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကာယောဂါအတွက်တားမြစ်ကန့်သတ်မှုတွေချထားခြင်းကစပြီးပထမဆုံးချိန်ဖြစ်တဲ့ပါရီမြို့လမ်းမတွေပေါ်မှာYellow Vest လှူရှာမှုဆန္ဒပြသူတွေကိုစနေနေ့မှာပြန်တွေ့လာရပြီးသူတို့ကိုရဲကမျက်ရည်ဘုံတွေနဲ့လူစုခွဲခဲ့တဲ့အပြင်လူပေါင်း200ကျော်ကိုပါဖမ်းဆီးခဲ့ပါတယ်။ပြင်သစ်နိုင်ငံမှာ2018ကလောင်စာဆီအခွန်ခနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေလုပ်ဖို့အဝါရုံရောင်ပြန်အင်ဂျီတွေဝတ်ဆင်ပြီးဆန္ဒပြတဲ့ Yellow Vest လှူရှာမှုနိုင်ငံတလွားပြန့်သွားခဲ့ပြီးပြင်သစ်သမ္မတ Emmanuel Macron အတွက်အကြီးကျယ်စိန်ခေါ်မှုတစ်ခုဖြစ်ခဲ့တာပါ။ဆန္ဒပြချီတက်ခွင့်ပြုထားတဲ့နေရာနှစ်ခုမှာစနေနေ့နေ့လည်းကဆန္ဒပြသူရာပေါင်းများစွာလာရောက်ဆူဝေးကြတာဖြစ်ပြီးတနေရာမှာတော့ဆန္ဒပြသူတချို့ကတတ်မှတ်လမ်းကြောင်းကနေမတော်ဘဲခွဲထွက်သွားပြီးကားတစ်စီးနဲ့အမှိုက်ပုံးတွေကိုမီးတင်ရှို့ခဲ့ကြပါတယ်။ဆန္ဒပြသူတချို့ကလည်းအမဲအောင်ဝတ်တွေဝတ်ဆင်ပြီးဖက်စစ်ဆန့်ကျင်လှုပ်ရှားမှုအလန်းနဲ့ဆန္ဒပြခဲ့ကြတာပါ။ဆန္ဒပြသူတွေကိုနေ့လယ်လောက်မှာပဲရဲတွေကမျက်ရည်ဘုံတွေနဲ့လူစုခွဲကြတာဖြစ်ပြီး222ယောက်ကိုဖမ်းဆီးခဲ့ပါတယ်။အဖမ်းခံသူအများပြားဟာလက်နက်တပွဲအသုံးပြုနိုင်တဲ့ကိရိယာလိုပစ္စည်းတွေကိုတင်ဆောင်လာတဲ့အတွက်ဖမ်းခံရတာဖြစ်ပါတယ်။ American ပြည်တော်စုအနောက်ချမ်းမှာတောင်ပိုင်းကယ်လီဖိုးနီးယားပြည်နယ်ကနေမြောက်ပိုင်း Washington ပြည်နယ်အထိတောမီးလောင်ကျွမ်းနေတဲ့နေရာပေါင်း100ကျော်ရှိပြီးစနေနေ့မှာတော့လေနေနေငြိမ်းလာပြီးဆူထိုင်းစာတွေနည်းနည်းတိုးလာတာကြောင့်မိသက်သမားတွေအတွက်အထောက်အကူရလာစေပါတယ်။အခုချိန်ထိဒီတောမီးဒဏ်ကြောင့်မျိုးလုံးကျွမီးတဲ့ပါကုန်တဲ့အပြင်တည်ဆုံးရသူလည်းအနည်းဆုံး24ဦးရှိနေပါတယ်။ဒါပေမဲ့ပျောက်ဆုံးသူတွေရှိနေတဲ့အတွက်တည်ဆုံးသူအရေအတွက်တိုးလာမှာကိုစိုးရိမ်ရတယ်လို့ Oregon ပြည်နယ်အရေးပေါ်စီမံခန့်ခွဲရေးဌာနအကြီးအကဲကပြောပါတယ်။ အာဂန်ပြည်နယ်ထဲမှာအခုချိန်ထိလူပေါင်း 4,000 ကျော်ကိုဘေးလွတ်အပြောင်းရွှေ့ခိုင်းထားပါတယ်။နေအိမ်ထောင်ပေါင်းများစွာမိကြောင်ပျက်စီးခဲ့ရတယ်လို့အခြေဝင်အဖြစ်ဟိုက်တက်သိန်းနဲ့ချီမိလောင်ကျွမ်းခဲ့ရတာပါ။ကယ်လီဖိုးနီးယားပြည်နယ်ထဲမှာလူပေါင်း 9,000 လောက်ဘေးလွတ်အရွှေ့ပြောင်းထားရတယ်လို့ဒေသရင်းမိကုန်းဝေတွေလွှမ်းခြုံနေတဲ့အတွက်ကျန်းမာရေးဆိုင်ရာသတိပေးချက်တွေထုတ်ပြန်ထားပါတယ်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.13 ညဒိုင်းနိုမီတာ40 kHz 9.13 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာတင်းငွေနေမနေ့ခင် VOE ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်စနေနေ့ညပိုင်း 8:00 နာရီကျန်းမာရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ်အတည်ပြုလွန်လာသည့်150တိုးလာပြီးရောဂါပိုးကူးစက်ထားသူစုစုပေါင်း2595ဦးရှိသွားပြီဖြစ်ပါတယ်။ရန်ကုန်ပြည်သူ့ဆေးရုံမှာဆေးကုသမှုခံယူနေတဲ့အသက်80အရွယ်အမျိုးသားဟာပြင်းထန်တဲ့အဆုတ်ရောင်ရောဂါကြောင့်အသက်ရှူလမ်းကြောင်းပျက်စီးတာအပြင်ဆီးကျူရောဂါသွေးတိုးနဲ့နှလုံးရောဂါတွေကြောင့်စနေနေ့မနေ့ပိုင်း 10:00 နာရီခွဲအချိန်မှာသေဆုံးသွားတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာကိုဗစ်ကူးစက်တဲ့လူနာတွေထဲကသေဆုံးသူ16ဦးရှိသွားပြီဖြစ်ပါတယ်။ဒါကြောင့်အတီးပြူလူနာဟောင်းတွေထဲကနောက်ထပ်52ဦးကိုဆေးရုံကဆင်းဝင်ပေးလိုက်ပြီဖြစ်တဲ့အတွက်အခုဆိုရင်656ဦးဆေးရုံကဆင်းသွားပြီဖြစ်ပါတယ်။မြန်မာနိုင်ငံဒေသအနှံပြားမှာကိုဗစ်ရောဂါပိုးကူးစက်ပြန့်နှံ့နေတဲ့အထက်ရန်ကုန်တိုင်းဒေသကြီးထဲမှာအများဆုံးဖြစ်ပြီးအိမ်တွင်းနေဖို့ညွှန်ကြားချက် Stay at Home တွေထုတ်ပြန်ထားတဲ့အတွက်မြန်မာနိုင်ငံတွင်းဒေသအနှံပြားမှာကိုဗစ်ရောဂါပိုးကူးစက်နေတဲ့အထက်ရန်ကုန်တိုင်းမှာအများဆုံးတွေ့ရှိရပြီးအိမ်တွင်းမှာနေကြဖို့ stay at home အမိန့်ထုတ်ပြန်ထားတဲ့မြို့နယ်တွေရက်ွက်အသီးသီးမှာကိုယ်သဘောနဲ့ကိုယ်ပိတ်ဆို့တားဆီးနေတာလုပ်ထားပါတယ်။ဒါကြောင့်ရန်ကုန်တိုင်းဒေသတွင်းကမြို့နယ်ရက်ွက်တွေအနေနဲ့ကျန်းမာရေးနဲ့အကစားရေးဝန်ကြီးဌာနက COVID-19 ဆိုင်ရာထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေနဲ့အညီကျန်းမာရေးစစ်ဆေးရာကိုစနစ်တကျလုပ်နိုင်ပေမဲ့အများပြည်သူအကြက်တဲဖြစ်စေမဲ့ဆောင်ရွက်ချက်တွေကိုရှောင်ရှားကြဖို့ COVID-19 ကာကွယ်ထိန်းချုပ်ကုသရေးမြို့သားကော်မတီဘူဟုအဖွဲ့ကစနေနေ့ရက်စွဲနဲ့လက်မှတ်ရေးထိုးပြီးရန်ကုန်တိုင်းအစိုးရကိုပေးပို့လိုက်တဲ့ရုံးစာမှာဖော်ပြထားပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာစနေနေ့က24နိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူနောက်ထပ်3နီးပါးဒုတိယနေ့ဖြစ်ထပ်မံတွေ့ရှိရပြီးရောဂါကူးစက်မှုအခြေအနေသိဆိုးရတဲ့ဒေသတွေမှာတော့အသက်ရှူဇက်တွေမလုံလောက်ပဲဖြစ်လာပါတယ်။အိန္ဒိယမှာစနေနေ့ထိအကူးစက်ခံရသူ4,000ကျော်ရှိနေပြီးကမ္ဘာမှာကူးစက်မှု6,000ကျော်နီးပါးရှိနေတဲ့အမေရိကန်ပြည်ထောင်စုပြည်ရင်ဒုတိယအများဆုံးဖြစ်လာပါတယ်။ကိုဗစ်ကြောင့်သေဆုံးသူကအိန္ဒိယမှာ 8,000 နီးပါးဖြစ်လာပြီးကမ္ဘာမှာတတိယအများဆုံးသေဆုံးမှုနဲ့ရင်ဆိုင်နေရတာပါ။အိန္ဒိယနောက်ပိုင်းမဟာရှတရာပြည်နယ်ဟာအခြေအနေအဆိုးဆုံးဖြစ်ပြီးတောက်ကြနေကတော့အဲ့ဒီမှာကူးစက်ခံရသူတသန်းဖြစ်လာခဲ့ပါတယ်။ပြည်နယ်တချို့ဒေသတွေမှာအသက်ရှူဆဲရဖို့အခက်အခဲကြုံနေရပြီးမွန်ပိုင်းဒေသမှာအဆိုးဆုံးပဲလို့ဆေးရုံတာဝန်ရှိသူတို့ကပြောပါတယ်။အိန္ဒိယရဲ့ကိုရိုနာဗိုင်းရပ်စ်ကာယရောဂါတန်ခံရတဲ့အခြေအနေဟာတစ်ပတ်တစ်ပတ်ပိုဆိုးလာနေတယ်လို့အိန္ဒိယရဲ့ယောဂဖြစ်ပွားမှုအခြေအနေကိုစောင့်ကြည့်နေတဲ့မီချီဂန်တက္ကသိုလ်ဗမာကကပြောပါရယ်ခင်ဗျာ။ဂျာမနီနိုင်ငံမှာပထမဆုံးကျင်အာဖရိကဝက်တုတ်ကွေးယောဂရှိကြောင်းကြေညာလိုက်တဲ့အတွက်ဂျာမနီကဝက်သားအတွက်ပစ္စည်းတွေတင်သွင်းမှုရပ်ဆိုင်းလိုက်ကြောင်းတရုတ်အစိုးရကစနေနေ့မှကြေညာပါတယ်။ဂျာမနီဟာဥရောပတိုက်မှာဝက်သားထုတ်လုပ်မှုအများဆုံးနိုင်ငံဖြစ်ပါတယ်။တရုတ်နိုင်ငံမှာအလားတူဝက်တုတ်ကွေးယောဂတွေ့ရှိခဲ့ပြီးတဲ့နောက်ဂျာမနီကဝက်သားတင်သွင်းမှုတွေတရုတ်ဘက်ကတိတိတသာတိုးမြင့်လာတာပါ။ဂျာမနီအစီအပိုင်းဘရန်ဒန်ဘတ်ပြည်နယ်အတွင်းတည်နေတဲ့ဝက်တကောင်မှာအာဖရိကဝက်တုတ်ကွေးယောဂါပိုးကူးစက်နေတာကိုသိပ္ပံပညာရှင်တွေစမ်းသပ်တွေ့ရှိကြောင်းဂျာမနီစိုက်ပျိုးရေးဝန်ကြီးဌာနကကြားသပတေးနေ့ကပြောပါတယ်။မနစ်ကပိုလန်နိုင်ငံမှာအလားတူယောဂါပိုးကူးစက်မှုတွေကြေကြေပြန့်ပြန့်ဖြစ်ပေါ်ခဲ့တာကြောင့်အဲဒီကနေဂျာမနီကိုကူးလာမလားဆိုတဲ့ပေါ်အာဏာပိုင်တွေကြားစိုးရိမ်မှုရှိနေကြတာပါ။အခုလိုယောဂါပိုးတွေ့ရှိကြောင်းသတင်းထွက်ပေါ်လာတဲ့အတွက်ဂျာမနီကဝက်သားတင်ပို့မှုကိုတရုတ်ဘက်ကရပ်ဆိုင်းလိုက်ပြီးတရုတ်နိုင်ငံကိုရောက်နေပြီသားဝက်သားတွေပစ္စည်းတွေကိုဂျာမနီကိုပြန်ပို့တာဒါမှမဟုတ်ဖြည့်ဆည်းပစ်တာတွေလုံဆောင်သွားမယ့်အကြောင်းတရုတ်အောက်ခွန်နဲ့စိုက်ပျိုးရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။အာဖရိကဝက်တုတ်ကွေးဟာတောဝက်နဲ့အိမ်ဝေးအသားစားဝက်တွေအသက်သေဆုံးမှုဖြစ်ပေါ်စေသလိုကူးစက်မှုလည်းမြန်ဆန်တဲ့ရောဂါပိုးဖြစ်ပေမဲ့လူတွေကိုအန္တရာယ်မပြုဘူးလို့ဆိုပါတယ်ခင်ဗျာ။ဩစတြေးလျနိုင်ငံမှာအလုပ်လုပ်ကင်နေတဲ့တရုတ်သတင်းသမားတွေရဲ့အိမ်ကိုစီးနင်းဝင်ရောက်တဲ့အတွက်ဩစတြေးလျအစိုးရကိုတရုတ်ကရှုတ်ချလိုက်ပါတယ်။အခုအချိန်ဟာနိုင်ငံသားကွန်သွေးတင်းမာမှုဖြစ်နေခြင်းလည်းဖြစ်ပါတယ်။ဩစတြေးလျအာဏာပိုင်တွေရဲ့လုပ်ရဟာလွန်စွာစိတ်ပျက်စရာကောင်းပြီးနိုင်ငံဆက်ဆံရေးကိုထိခိုက်စေတဲ့ အခုလိုဝင်ရောက်စီးနှင်းတာဟာဩစတြေးလျနိုင်ငံမှာရှိတဲ့တရုတ်သတင်းသမားတွေရဲ့ဥပဒေနဲ့ကန့်ညီတဲ့လုပ်ပိုင်ခွင့်ကိုအတီးအလင်းချိုးပေါက်တာဖြစ်ပြီးသတင်းသမားမိသားစုဝင်တွေကိုရုပ်ပိုင်းစိတ်ပိုင်းအရပြင်းထန်စွာထိခိုက်စေတယ်လို့တရုတ်အစိုးရပိုင်းစင်ဝါသတင်းဌာနကဖော်ပြလိုက်တာပါတရုတ်သတင်းသမား၄ဦးရဲ့အိမ်ကိုဩစတြေးလျအာဏာပိုင်တွေဇွန်လ၄ရက်နေ့ကဝင်ရောက်စီးနှင်းခဲ့တယ်ဆိုတာတရုတ်နိုင်ငံပိုင်း Global Times ကဒီလအစောပိုင်းမှာရေးခဲ့ပါတယ်ဩစတြေးလျကုန်သွယ်ရေးဝန်ကြီးကတော့သူတို့ရဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေဟာတရားဝင်နဲ့အညီလှုပ်ဆောင်ခဲ့တာဖြစ်တယ်လို့တုတ်ပြန်ပြောဆိုပါတယ်အခုလိုဝင်ရောက်စီးနှင်းမှုဟာတရုတ်ပြည်ကဩစတြေးလျသတင်းသမားနှစ်ဦးပြန်လည်ထွက်ခွာလာရတဲ့ဖြစ်ရပ်နဲ့လည်းတိုက်ဆိုင်နေပါတယ်ဒီရက်တွေသူတို့အိမ်ကိုလာရောက်ခဲ့ပြီးတဲ့နောက်သူတို့ရဲ့ကောင်စစ်ဝန်ယုံရဲ့အကူအညီနဲ့ထွက်ခွာလာရတာဖြစ်ပါတယ်ခင်ဗျာတနင်္ဂနွေနေ့မနက်ခင်း VOA ရဲ့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်အခုချိန်ကစပြီးသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာ COVID-19 ကူးစက်မှုကြောင့်မွန်ပြည်နယ်မှာသေဆုံးသူရှိလာပြီးပိုးကူးစက်သူတွေတိုးလာတဲ့အတွက်မွန်ပြည်နယ်တွင်ပြေးဆွဲနေတဲ့ရင်လိုင်းတွေအဝင်အထွက်ယာယီပိတ်ပင်လိုက်သလိုအထူးသဖြင့်ရန်ကုန်ပြည်နယ်ကိုမဖြစ်မနေ quarantine ဝင်ရမယ်လို့တမ်းမှတ်လိုက်တဲ့အကြောင်းတင်ပြခြင်းပါတယ်ကျွန်တော်ညံဝင်းအောင်ပါခင်ဗျာမွန်ပြည်နယ်မှာစနေမှာစနေရက်စနေနေ့တရက်ထဲမှာတင်ကိုဗစ်အတည်ပြုလူနာသစ်နောက်ထပ်၄ဦးတိုးလာတာပါအဲ့ဒီတည်းက၂ဦးဟာရန်ကုန်ခီးသွွားရာဇဝင်ရှိသူတွေဖြစ်ပါတယ်အခုလိုပိုးကူးဆက်သူတွေကဒီရက်ပိုင်းတည်းရန်ကုန်ကပြန်လာတဲ့အသက်ကြီးပိုင်းအမျိုးသား၂ဦးကိုဗစ်ကြောင့်သေဆုံးသွားတာကြောင့်ရောမွန်ပြည်နယ်တွင်ရောဂါပိုးကူးဆက်သူ၄ဦးရေတိုးလာတာကြောင့်ပါမော်လမြိုင်မြို့အဝင်ထွက်ကိုအသွားလာယာယီကန့်သတ်ထားလိုက်ပြီလို့ကိုဗစ်လူနာတွေကိစ္စကူညီဆောင်ရွက်ပေးနေတဲ့မော်လမြိုင်မြို့ကဘိုးဘိုးဝင်းအရေးပေါ်ကေဇယ်ကြီးအဖွဲ့တာဝန်ခံကိုဘိုးဝင်းက VOE ကိုပြောပါတယ
်အသက်65နှစ်အရွယ်ရှိတဲ့အဲဒီမှာဦးလေးကြီးသုံးသွားတာဒီမနေ့တရားတော့ရန်ကုန်ကနေပြီးအတူပါပို့ပြီးပြန်လာရင်နေပြီးတော့မှကူးဆက်တယ်လို့ကျွန်တော်ကြားရတယ်ဗျသူကလက်ရှိယောဂါစီကျူအခန့်ရှိတဲ့အခါကျတော့ဟိုချင်းပြောရယောဂါဘိုးဝင်းတောင်မတိပဲနဲ့ဒီတိုင်းအပြင်ပါတွေမှာလိုက်ကူးနေလိုက်တော့တော်တော့အော်အချိန်နေမကောင်းတော့မှဆေးရုံရောက်တော့မှသိဆုံးသွားတယ်လို့သိရတယ်။နောက်သူမိမလည်းကြက်တက်ကကျတော့သူကကိုဗစ် -19 ကူးစက်ထားတာကိုတွေ့ရှိခဲ့တယ်။အော်လက်ရှိနေတာတော့ကျွန်တော်မော်လမြိုင်မှာလက်ရှိကိုဗစ်နဲ့ပတ်သက်ပြီးကူးစက်မှုကတော်တော်လေးဟိုများပြီးတော့ဖြစ်နေပြီးဆိုရင်ရနေရှိရယ်။ဒါပေမဲ့လည်းအခုလက်ရှိကကျွန်တော်တို့အဝင်ထွက်တွေအားလုံးရန်ကုန်လည်းပိတ်လိုက်ပြီးပြည်လည်းပိတ်လိုက်ပြီးဆိုတော့လက်ရှိအဲရှိတဲ့လူတွေတဲကနေကွန်တက်တွေပဲထပ်ပြီးဖြစ်ပေါ်တော့ရှိတယ်။ထိန်းချုပ်တာပြီးဆိုတော့ကျွန်တော်တို့ကတော့အမကြာမီချိန်လေးကျွန်တော်ထိန်းချုပ်နိုင်တော့မယ်အနေထားမျိုးတော့ရောက်လာမယ်လို့ကျွန်တော်တို့မှန်းတာလေဗျ။
ကိုဗစ်ကြောင့်မွန်ပြည်နယ်တွင်သေဆုံးသူနဲ့ပိုးတွေ့သူတိုးလာတဲ့အတွက်ပြည်နယ်တွင်ပြေးဆွဲနေတဲ့အဝေးပြေးရင်လိုင်းအလုံးရောရန်ကုန်မော်လမြိုင်ရထားလိုင်းခီးစဉ်တွေကိုပါစက်တင်ဘာ17ရက်နေ့ကစလို့ယာယီပိတ်ပင်လိုက်ကြောင်းမွန်ပြည်နယ်အစိုးရကကြေညာထားပါတယ်။ဒါပေမဲ့ကုန်စည်စီးဆင်းမှုရှိစေဖို့အတွက်ရင်မောင်းနဲ့နောက်လိုက်နှစ်ဦးသာပါတဲ့ကုန်ကားတွေကိုဝင်ဝင်ပေးပေမဲ့သတ်မှတ်နေရမှသာရန်သားဖို့အမိန့်ထုတ်ထားတာပါ။လက်တလောရန်ကုန်တိုင်းအတွင်းကိုဗစ်ကူးစက်မှုတစားစတိုးလာနေတဲ့အခြေအနေကြောင့်ရန်ကုန်မြို့ကိုခီးသွားပြီးပြန်လာသူတွေမဖြစ်မနေ quarantine ဝင်ရမယ်လို့မွန်ပြည်နယ်တွင်သတ်မှတ်ထားတဲ့အတွက်အဲ့ဒီတဲမှာမြန်မာနိုင်ငံကိုခိတ္တပြန်လာတဲ့အမေရိကန်နိုင်ငံအင်ဒီယားနာပြည်နယ်မှာအခြေချနေထိုင်သူကိုဝင်းရွှေဟာလည်းပေါင်မြို့နယ်မှာ quarantine ဝင်နေရပါတယ
်ကျွန်တော်ရန်ကုန်ပြန်လာတယ်ဆိုတော့ဒီကျွန်တော်တို့ရင်းနှီးခြေကအုတ်ချုပ်ရုပ်အကြောင်းကြားလိုက်တယ်ဘာကြောင့်လဲဆိုတော့ကျွန်တော်ကရောဂါပိုးရှိရပြီးဆိုလို့ရှိရင်သူများဒုက္ခရောက်မှကြောက်လို့အတော်ကြီးမျိုးကပြောတယ်ခင်ဗျားတဲ့အပေါင်းကိုတော့ပါတဲ့အပေါင်းမှာ quarantine တုံးပြန်ရမယ်ဟုတ်ကဲ့ပါလို့အဲ့ဒါကြောင့်ကျွန်တော်အစ်စ်စေးလက်ခံတယ်ကျွန်တော်တို့လာတဲ့ချိန်မှာနားထဲကိုစစ်ဆေးလိုက်တယ်ဟိုလက်ဖူးကိုတစ်ချက်တိုင်းလိုက်တယ်ဒီလောက်ပဲကျန်တဲ့ဥစ္စာတော့ဘာမှတော့တာတော့မရှိသေးဘူးဟိုအတူရထုတ်ပြန်လာတယ်ကျန်မာရေးဝန်ကြီးဌာနကထုတ်ပြန်လာတာတော့ဆက်လီရထုတ်ပြန်လာတာပေါ့ကျွန်တော်တို့လာတဲ့ချိန်မှာအဲ့မှာ quarantine စတော့ဝင်နေဆိုတာနဲ့အဲ့မှာ5000ပေးရတယ်ပေါ်တော့လို့တော့ပြီးတော့မရတော့ဘူးပေါ့အခုဝင်ရတော့ပြရတယ်ဆက်ချင်ဒီမှာစားဖို့တောက်ဖို့တောက်ဖို့တို့တောင်းယူပြေးတော့ပေါ့
အလားတူရန်ကုန်တိုင်းလာသာမြို့နယ်မှာဆေးဝယ်ဖို့ခိတ္တသွားရောက်ခဲ့တဲ့လေသမားဦးဘဲလူခေါ်ဦးမောင်ခင်ကလည်းရန်ကုန်မြို့ကနေပေါင်မြို့ကိုပြန်ရောက်လာချိန်မှာကွာရန်တီးဝင်ရမယ်လို့ရုတ်တရက်အမိန့်ထုတ်ထားတာကြောင့်မိသားစုစားဝတ်နေရေးနေစဉ်ဘဝအဆင်မပြေဖြစ်သွားရတယ်လို့ဆိုပါတယ
်ဘောလာပိုင်း၄ရက်နေ့ဒီကတက်သွားတယ်၇ရက်နေ့ပြန်လာတယ်ဒီမှာ၆ရက်နေမှာသရုပ်ကနေချလာတယ်။ဒီအောင်မသိဘူး။ကျွန်တော်သွားရတဲ့ဒီမှာကနေကျင်းနေပါလိမ့်ရှိတယ်။ဒီအောင်သူအမှုဆောင်ကားလာတယ်ပါဒီွားတယ်။ဘွားပြန်လာတော့ကနေတိချလာကြည့်တယ်ဝင်လို့မရဘူးဆိုတော့ကျွန်တော်ချင်းမထည့်လာတော့။ဒါယောဂမှလည်းမရှိဘူး။ရှားတာလည်းမရှိပါမှမရှိဘူး။အစ်တတရဲဆိုတော့လည်းဓမ္မအလုပ်လည်းရှိနေတယ်။ကိုယ်ပိုင်လုပ်ငန်းလေးလည်းရှိတယ်။ကိုယ်အလုပ်လည်းပြတ်တယ်။ 然后加嘛一来帮忙的屁股呢，我记得有老婆不上鼻子来看你到底怎么样，哎那么多呀，我老的个别的。
我们那边古北古色他都里的嘛，干嘛外面呢也是看看，也大家记得屋里帮完毕，都呢梯队色色他都里过。ဒီကြခွေရာဆောင်ကြည့်ပြီး quarantine လုပ်ခိုင်းထားတယ်လို့သိရပါတယ်။အခုချိန်ထိမွန်ပြည်နယ်တွင် COVID-19 ကူးစက်ထားသူပေါင်းအယောက်50ကျော်ရှိနေပြီးအများစုဟာမော်လမြိုင်မြို့ကန်တွေဖြစ်တယ်လို့ရန်ကုန်မြို့ကိုခီးသွားခဲ့သူတွေလည်းဖြစ်ပါတယ်။စက်တင်ဘာ12ရက်ည8နာရီသတင်းအရမြန်မာတနိုင်ငံလုံးမှာ COVID အတည်ပြုလူနာသစ်150တိုးလာပြီးပိုးကူးစက်ထားသူစုစုပေါင်း2600နီးပါးရှိနေပြီဖြစ်ပါတယ်ခင်ဗျာ
။ကျွန်တော်ဝင်းမင်ပါမြန်မာနိုင်ငံမှာအထူးသဖြင့်ရန်ကုန်မြို့မှာကိုဗစ်ကူးစက်မှုနှုန်းထိုးထောင်တက်နေတာကိုရှော့ချနိုင်ဖို့အသွာအလာကန့်သတ်မှုတွေလှုပ်လာပြီးကြုံလာတဲ့ခက်ခဲတွေကိုဘယ်လိုကျော်လွှားနိုင်ဖို့ရန်ကုန်တိုင်းလူမျိုးရေးဝန်ကြီးဦးနိုင်ငံလင်းနဲ့ကလေးထုခုပမောက္ခဒေါက်တာစောဝင်းကိုမေးမြန်းထားမှာဦးနိုင်ငံလင်းကအခုလိုဆက်ရှင်းပြပါတယ
်ကျွန်တော်တို့ရန်ကုန်မှာပိုးတိုးစီကအလုံးများလာတယ်ပေါ့နော်ဒါပေမဲ့တစ်ဖက်မှာပြန်ကြည့်လို့ရှိရင်ပြည်သူလူထုကဒီချိန်လေးအဆုဝေးနဲ့တွားနေတာကိုတွေ့နေရသေးတယ်ကျင်းကျုံနေအောင်ပေါ့ကျွန်တော်တို့ဘက်ကတော့အစွမ်းကုန်စူးစမ်းနေရပေါ့နော်အစိုးရဘက်ကတော့ဒါပေမဲ့ပြည်သူလူထုရဲ့လိုက်နာမှုအားနည်းလို့ရှိရင်ထိတွေ့မှုမှာအခက်အခဲဖြစ်နေတယ်အဲ့တော့အဓိကပြောချင်တာကတော့ပြည်သူလူထုအနေနဲ့အရင်ဆုံးကလိုက်လာခဲ့သလိုကျန်းမာရေးနဲ့အာဏာသိမ်းမှုဌာနရဲ့ညွှန်ကြားချက်တွေနဲ့အညီနေပြီးထိုင်ပြီးဖို့ဖြစ်နိုင်လို့ရှိရင်အိမ်မှာပဲနေဖို့လူစုလူဝေးကြီးမတော်ဘူးဒီဖြစ်မနေတော့မယ်ဆိုလို့ရှိရင်မတ်တက်မယ
်ဟုတ်ကဲ့ပတ်သက်တဲ့နှကောင်းစီတက်ဖို့
ဟုတ်ကဲ့ဖေးရှိတက်မယ
်မျက်နှာက
ဟုတ်ကဲ့ကျွန်တော်စမ်းစမ်းဒိုင်ဇာရီသုံးမယ
်ဟုတ်ကဲ့ဟန်ဂျယ်လက်ဆေးဆေးရေ
ဟုတ်ကဲ့ဒါတွေအိုင်နာပြီပေါ့နောက်ပြီးဆိုရှယ်ဒစ်စတန်းစင်းကိုလည်းသူ
ခက်ခွက်ခွာနေပေါ့
ဟုတ်ကဲ့ဟုတ်ကဲ့သူဘီးဆိုင်ဖို့ပေါ့နော
်ဟုတ်ကဲ့နောက်ထပ်ရောအဓိကသက်ဆိုင်ရာဒီရက်ွက်အသီးသီးမှာတာဝန်ထမ်းဆောင်နေတဲ့သူတွေကိုဗမာချင်းသေးလဲ
ကမ်ပတ်ချက်တွေကတော့လုံးစေကတော့ကျွန်တော်တို့တိုင်းမှာဆိုလို့ရှိရင်ဒါလမ်းတွေမှာတော်တော်လေးပေါ့ပိတ်ဆို့တာတွေကျွန်တော်ကြားနေရတယ်ပေါ့နော်ကြားနေရတော့ကျွန်တော်တို့ဒါပြည်အောင်စုကလည်းစာထွက်တယ်လို့ဒီနေ့ကြားတယ်အဲ့တော့ပြည်သူလူထုအနေနဲ့ဟိုတိတ်ပြီးတော့ခက်ခဲသွားအောင်ပေါ့နော်ကျွန်တော်တို့မလုပ်သင့်ဘူးတမ်းမိုင်းနဲ့အာဂရဝန်ကြီးဌာနက stay at home လို့ကြေညာထားတဲ့အဲ့ဒီမှာစီမင်းစည်းကမ်းတွေပါတယ်ပေါ့နော်အဲ့စီမင်းစည်းကမ်းတွေအတိုင်းသာလိုက်နာမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အဆင်ပြေပြီလို့မြင်ပါတယ
်ဟုတ်ကဲ့အခုဒီခက်ခဲနေတဲ့အနေအထားကိုဒီဖြစ်ရှင်းနိုင်မဲ့အနေအထားဘယ်လိုမြင်လဲ
ကျွန်တော်တို့ယုံကြည်မှုအပြည့်ရှိတယ်အစိုးရအနေနဲ့တက်နိုင်အောင်ကြိုးစားမယ်အခုပြည်တော်စုကလည်းပူးပေါင်းဆောင်ရွက်မှုတွေကျွန်တော်အရင်အားကောင်းလာပြီပံ့ပိုးမှုတွေအားကောင်းလာပြီရန်ကုန်တိုင်းမှာဆိုလို့ရှိရင်ရန်ကုန်တိုင်းအစိုးရဦးဆောင်ပြီးတော့တိုင်းဒေသကြီးတက်မှရုပ်ကြီးဌာနရှိတာပေါ့အဲ့ဒါနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်နေကြတယ်ဗိုလ်လံတီးယာတွေနဲ့ပူးပေါင်းဆောင်ရွက်နေကြတယ်နောက်ပြီးတော့ပြည်သူလူထုကနေပူးပေါင်းဆောင်ရွက်တာတွေရှိတယ်အားလုံးပူးပေါင်းဆောင်ရွက်မှုကညီညွတ်ညွတ်နဲ့ဖြစ်လာမယ်ဆိုလို့ရှိရင်တော့ဒီကိုဗစ်တိုက်ပွဲကိုတော့ကျွန်တော်နိုင်အောင်တိုက်နိုင်မယ်လို့ယူဆပါတယ်
ဟုတ်ကဲ့နောက်ထပ်ရောဘာမှချင်းသေးလဲ
ဒီကူးစက်ရောဂါနဲ့ပတ်သက်ပြီးတော့အမြင်ကျေဖို့လိုတယ်ပေါ့နော်ကျွန်တော်တို့ကအဂျက်စ်လုပ်နေရတယ်လို့ခေါ်တာပေါ့နော
်ထိမ့်ညိနေရတာပေါ့နော
်ဟုတ်ကဲ့အစွန်းနှစ်ဖက်ရှိတယ်ပေါ့ဗျာတစ်ဖက်ကကျတော့ပြည်သူအတင်းအကျပ်ကြီးပိတ်ဆို့လိုက်ရင်လည်းပြည်သူရဲ့စားဝတ်နေရေးနဲ့အခက်အခဲတွေအများကြီးကြုံသွားနိုင်တယ်တစ်ဖက်ကလည်းအရန်ပေါ့ရောသွားလို့ရှိရင်လည်းရောဂါကိုမထိန်းချုပ်နိုင်ပဲဖြစ်သွားနိုင်တယ်အဲ့တော့အဲ့ကြားထဲမှာကျွန်တော်အဂျက်စ်လုပ်ဖို့လိုတယ်လို့မြင်ပါတယ်အဓိကတော့ပြည်သူလူလိုက်နာမှုအားကောင်းတာနဲ့အမြထိမ့်ထုတ်မှုအားကောင်းတာနဲ့အဲဒါကြောင့်လို့အချင်းတူတူအတွင်းမှာပြန်ပြီးတော့ဖြေလျှော့မှုတွေကြောင့်လုံနိုင်တယ်လို့ကျွန်တော်မြင်တယ်
ဟုတ်ကဲ့ကျေးဇူးပါဦးနိုင်ငံလေးခင်ဗျာအဲ့ဒီတော့အခုလိုဒီရန်ကုန်မှာကူးစက်မှုတွေမတရားများနေတဲ့အနေအထားကိုဒီထိမ့်ချုပ်နိုင်မဲ့အနေအထားပေါ့နော်ကလေးတစ်ခုဆရာဝန်ကြီးပမခဒေါက်တာစောဝင်းကိုဆက်မိမှာဖြစ်ပါတယ်အဲ့တော့ဆရာကြီးရန်ကုန်မှာအခုဒီကူးစက်မှုတွေလည်းများထိမ့်ချုပ်ပိတ်ဆို့မှုတွေလည်းပြင်းထန်နေတဲ့အနေအထားကိုဆရာဘယ်လိုသုံးသပ်မိလဲ
ကျွန်တော်မြင်တော့ဒီတစ်ချိန်ဖြစ်တာတော့တကယ်ယောဂဖြစ်တဲ့လူနဲ့ထိတွေ့တာမရှိဘဲခရီးသွားခဲ့တာလည်းမရှိဘဲနဲ့တွေ့နေတော့လူတို့ကြားမှာတော့ကူးစက်ပြန်သွားမှုရှိတယ်အဲ့ဒီတွေကလည်းလက္ခဏာပြမှာမဟုတ်အဲ့တော့ခုခုကာဝယ်မှုတွေလုပ်ဖို့လိုပါပြီယောဂဘုဒ္ဓဆံတော်လူကဘယ်မှာရှိလဲဆိုတာပြောလို့မရတဲ့အခြေအနေဖြစ်နေပါတယ်။ကိုယ်မိမိအိမ်မှာမိမိနေစေခြင်းနဲ့အသွာလာကန့်တတ်တယ်ပေါ့နော်။ဆိုတော့ဒါယောဂဘုရှိတဲ့လူတွေ့လို့ရှင်လဲအဲ့နန်းပဝင်းနေတော့ local lockdown ဆိုတာအဲ့နေရာပိတ်ဆို့တာလုပ်တယ်ပေါ့။အကုန်လုံးတော့လည်းလောက်တာမဟုတ်ပါဘူး။ဒါပေမဲ့တချို့လက်ွက်ခေါင်းဆောင်တွေပေါ့အုပ်ချုပ်ရင်းမှုတွေကလည်းဒီခါလေးကျလဲဒီအသေးပဲကောက်လဲမတယ်နဲ့တူပါတယ်။လမ်းတွေအကုန်လုံးလိုက်ပိတ်ထားတယ်ပါလေ။သိလို့ဖို့မလို့ပါဘူးဖြစ်တဲ့တက်နေမြားကိုယ်ဒီမှာကိုနေခုနဟုံးစေးဆိုတာပါလဲဆိုတာဒီဝင်သားချက်ထဲမှာပါပြီးသားဖြစ်ပါတယ်ဈေးသွားဝယ်မယ်ဆိုလို့ရှိရင်တရားဝယ်လို့ရတယ်ဈေးကမ်းပြရင်နှစ်ယောက်ပြလို့ရတယ်စတာပေါ့နော
်ဟုတ်ကဲ့ဆရာအခုပြည်တော်စုအစိုးရကလည်းရန်ကုန်တိုင်းအစိုးရအနေနဲ့အဲ့လိုမျိုးအောက်ခြေမှာအလွန်ကျုံအပြတ်ကိုပိတ်ပြီးတော့တားနေတာတွေကိုလည်းရှင်းပေးဖို့အရေးယူပေးဖို့ပေါ့နော်ညွှန်ကြားချက်ထွက်ထားပါတယ်ဆရာ
ဟုတ်ပါတယ်ကျွန်တော်မြင်တော့ဇန်းနေအကုန်လုံးပိတ်ပြီးမသွားရမလားရလို့ဖို့မလိုပါဘူးအစိုးရဘက်ကိုရှောင်ဖို့လိုတာပေါ့တစ်ဖက်ကတော့လုံးဝပြုံးဆိုင်ပဲနဲ့ဖြစ်နေတော့လဲအများကြီးကူးချက်ကိုရင်ပို့ပြီးတော့အန္တရာယ်ရှိတာပေါ့ တစ်ဖက်ကလည်းမလိုအပ်တဲ့ချင်းချုံမှုတွေလုပ်နေလို့ရှင်တဲ့တွားလာခဲကိုတွားကံရခဲကုန်ပါလေဖြစ်နိုင်တော့ပေါ့နော်
ဟုတ်ကဲ့နောက်ထပ်ရောဆရာရေးတကြီးပါပြောခြင်းတယ်လေအခုလိုအခက်ခဲကြုံလာချိန်ပါလေ
ကျွန်တော်နိုင်ငံနေနဲ့လည်းဒီအထူးချမှတ်ကုသတာတို့ဘာလို့ကမြန်မာနိုင်ငံတော့အင်အားမရှိဘူးချမှတ်ဝင်လာနေလည်းအရန်ပင်ပန်းမယ်ပေါ့နော်ဒီစီမင်းစိတ်ကနေရောတိတိကျကျလိုင်းဖို့လိုပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုအားလုံးကစီကဲလိုက်နာပူပေါင်းဆောင်ရွက်နိုင်ရင်ဒီကုသမှုပြန်ချသွားနိုင်ဖို့နေထား
ပြောသွားမယ်လို့ထင်ပါတယ်ဘာလို့ရခိုင်မှာထမှန်ကူဆက်မှုကနည်းသွားတယ်ဒီနေ့မနေ့လည်းကျွန်တော်23ရောက်ပဲတွေ့တော့ဒီနေ့လည်း150ဆိုတာမနေ့ကနေဆိုင်တော့နည်းပါတယ်ဒီဥစ္စာကိုတိတိကျလိုက်နာလို့ရှိရင်ထပ်လျော့သွားမှာပါဥပမာဖြင့်ဆိုင်တို့ပါလို့ဆိုတော့အရင်တော့ဒီအခြေအနေမျိုးရောက်ခဲ့တယ်အခုထိမ့်သိမ့်သွားနိုင်တာပဲလေ BNN လည်းဒီလိုပါပဲ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာကျွန်တော်ဝင်းမြတ်ပါ
မော်ရီယာနိုင်ငံခမာနီချစ်ရက်ဆက်ကြံကြုတ်တဲ့အချင်းထောင်တာဝန်ခံတည်ဆွန်းသွားတဲ့ပတ်သက်ပြီးကမ်ဘောဒီးယားပြည်သူတွေဘယ်လိုတုံ့ပြန်ကြသလဲဆိုတာကိုပြောပြလိုပါတယ်ကျွန်တော်ကျော်စံသာပါခမာနီတမှုရဲဘော်ထွက်လို့လူစီများတဲ့ကြံကွက်အော်ဒီလအစောပိုင်းကတည်ဆွန်းသွားတာဟာဝန်ထဲဘွယ်အတိတ်ကာလကိုထားရနိုင်ဖို့အတွက်သမိုင်းမှတ်တမ်းလေးတစ်ခုအဖြစ်ကမ်ဘောဒီးယားပြည်သူတွေကကြိုဆိုခဲ့ကြပါတယ်ထွက်ဟာလူပေါင်း16,000ကျော်ကိုစက်ဖြတ်ခဲ့တဲ့နာမည်ဆိုးချွန်အပ်အချင်းထောင်ရဲ့အကြီးအကဲဖြစ်ဆောင်ရွက်ခဲ့သူပါဒီကြောင့် VOA သတင်းထောက်လူခန်ကမ်ဘောဒီးယားပြည်ပရက်ဆိုင်ဟောပြောပြမှာဖြစ်ပါတယ်ဒေါက်ခါလူသားမျိုးနဲ့အပေါ်ကျူးလွန်တဲ့ပြစ်မှုနဲ့ထောင်ဒဏ်12ကျွန်းကြားခံနေရတာသေဆုံးသွားတာဖြစ်ပါတယ်အမျိုးသမီးနဲ့ကလေးသင်ငယ်တွေအပါအဝင်လူပေါင်း16,000ကျော်ကိုသတ်ဖြတ်ခဲ့တဲ့ S21 သုတ်ရေးစခန်းကိုကြီးကြပ်ခဲ့သူဖြစ်ပြီးဒီစခန်းဟာ1985 နဲ့1989အထိကမ်ဘောဒီးယားနိုင်ငံက Killing Fields ခေါ်လူသားကုန်းဖြစ်ခဲ့တာပါ2020ပြည့်မှာကုလသမဂ္ဂကြောထောက်နှုတ်ခံပြုထားတဲ့တရားရုံးကစုကိုပြစ်မှုထင်ရှားစီရင်ခဲ့တာဖြစ်ပါတယ်။စင်ချာဆရာဟောင်းဘက်ပတစ်စ်ခရီးယန်ဘာသာဝင်တူဖြစ်သူဒရက်ဟာလူထောင်ပေါင်းများစွာကိုရက်ဆက်ကြမ်းကြုတ်စွာစစ်ဆေးမင်းများနှိပ်စက်သတ်ဖြတ်မှုအတွက်ပြစ်မှုထင်ရှားကြောင်းတရားရုံးစီရင်ချက်မှာဖော်ပြထားပါတယ်။ဒရက်ဟာ1980ပြည့်နှစ်လွန်ခမာနီတောင်းကျမှုကာလအတွင်းစံပြညှဉ်းပန်းရေးစခန်းတစ်ခုကိုထူထောင်ခဲ့ပြီးကမာဒီကောင်ဆောင်ပေါ်ပေါ့ကမ်ဘောဒီးယားတနိုင်ငံလုံးကိုအုပ်စုနိုင်တဲ့အချိန်မှာအလားတူစခန်းပေါင်း196ခုနိုင်ငံအဝန်တည်ထောင်ခဲ့တာဖြစ်ပါတယ်။သူရဲ့ညှဉ်းပန်းနှိပ်စက်တဲ့ဤတွေထဲမှာလျှက်စစ်ကျင်ဆက်တူတာကနေပြီးလူကိုအရှင်းလာလာဗိုက်ခွဲပြီးဥဆွဲထုတ်တာတွေပါဝင်ပါတယ်။ဖနုပင်မြို့တော်ရဲ့စင်ကြီးဘုံကဒီချွန်အပ်အချင်းထောင်မှာကလေးငယ်တွေကိုသူရဲ့မိခင်တွေစီကအတင်းလူယူတာကျင်းသားတွေကိုပုတ်ပွားနေတဲ့လူတွေအလောက်နေတဲ့အတူတွဲကျွတ်တုတ်ပြီးနေဘူးလှမ်းထားတာစတာတွေလည်းဒီအချင်းထောင်ထဲမှာလုပ်ခဲ့ပါတယ်။အစာငတ်ထားပြီးရိုက်နှက်တဲ့အတွက်သေဆုံးခဲ့ရတာလည်းအများကြီးပါပဲ။အငင်းစားတရားသူကြီးတူဖြစ်သူချန်ဟွန်ဖန်ဟာဒီလူသားကွင်းမှာသေဆုံးသွားခဲ့ရတဲ့သူ့ဆွေမျိုးတွေကိုဂါရဝပြုဖို့ဆွဲရောက်ခဲ့သူဖြစ်ပါတယ်
။ယုံကြည်ထားဘလုတ်အလုံးနဲ့လို့ဒီနေ
့ဒီမှာသေဆုံးခဲ့ရသူတွေရဲ့ဝိညာဉ်တွေကခမားကျွတ်တုတ်ကိုဘာကြောင့်တတ်ခဲ့တာလဲကျွတ်တုတ်ဘဝတွေကိုဘာကြောင့်ခြေဖြတ်ခဲ့တာလဲကျွတ်တုတ်ဘာများအမှားလုပ်ခဲ့လို့လဲဗျာလို့Dash တေချာပေါက်မေးလိုက်မယ်လို့ကျွန်တော်ယုံကြည်ပါတယ်။ Dash ဟာသူပြုခဲ့တဲ့အကုသိုလ်တွေနဲ့အညီထိုက်တန်တဲ့နေရာကိုသွားလိမ့်မယ်လို့ယုံပါတယ်။ကျွန်တော်ဒီလိုပြောခဲ့တာကကလေးစားချေလို့တဲ့စိတ်ဒေါသစိတ်ကြောင့်မဟုတ်ပါဘူး။ဒါဟာအမှန်တရားပါ
။ Mouser ကတော့ခမာနီတွေကြဆုံသွားပြီးချိန်ကစလို့ချွန်အကျဉ်းစခန်းမှာအလုလုကင်နေသူဖြစ်ပါတယ်။သူမိဘနှစ်ပါးလုံးကပိုးပေါ့လက်ထက်ကအစာငတ်လို့သေဆုံးခဲ့ရပါတယ်
။ People to see that they die Cambodia feel happy because Cambodia I don't like Khmer rule
သူတီရာကိုကြားရသူတိုင်းဝမ်းသာကြပါတယ
်။
ခမာနီတွေကိုကမ္ဘောဒီးယားပြည်သူတွေကမကြိုက်ကြပါဘူး။ခမာနီတွေဟာသူတို့မိသားစုဝင်တွေကိုတတ်ခဲ့တယ်။1985ခုနှစ်တုန်းကကျွန်တော်18နှစ်လယ်ထဲမှာအလုပ်လုပ်နေရင်သူတို့တွေလူတတ်တာကိုမြင်တွေ့ခဲ့ရပါတယ
်။ Sokma Prongaro ပကြည်ပြကန်းအုပ်ချုပ်ရေးမှူးတူဖြစ်ပြီးကြောက်စရာကောင်းတဲ့ဒီအတိတ်ဖြစ်ရပ်တွေပြစ်မှုတွေစီကအခုခေတ်လူငယ်တွေစဉ်းစားစာယူဖို့လိုအပ်တယ်လို့ဆိုပါတယ
်။ Nobody regret about his death I think but the another regret is that
သူတေရာကိုဘယ်သူမှဝမ်းမနည်းဘူးလို့ထင်ပါတယ်။ဝမ်းနည်းစရာတစ်ခုကသူဟာလူပေါင်းများစွာကိုတတ်ခဲ့ပြီးငင်းငင်းချမ်းချမ်းနဲ့တည်သွားတာပဲဖြစ်ပါတယ်။ဒါကိုသူတတ်ခဲ့တဲ့သူတွေကကျေနပ်လိမ့်မယ်လို့ကျွန်မမထင်ပါဘူး
။အခုကအစက်ကြီးပိုင်းကမ်ဘောဒီးယားပြည်သူတွေကပေါ်ပေါ်ရဲ့ခမာနီခုံရုံးနဲ့လူပေါင်း200,000ဆီဆုံးခဲ့မှုအတွက်တာဝန်ရှိသူတွေရဲ့ခြောက်နှက်မှုတွေကိုခံစားနေရဆဲဖြစ်ပြီးကမ်ဘောဒီးယားနိုင်ငံအနေနဲ့ဒီအတိတ်ဆိုးကိုမေ့ဖြောက်ကျော်လွှားနိုင်ဖို့ကူညီဆောင်ရွက်နေကြပါတယ်ခင်ဗျာ။
ှင်းကားပါရှင်။မြန်မာနိုင်ငံတော်မှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတိယအပတ်စဉ် podcast season ကနေကြိုဆိုပါရစေ။ဒီ season ကို Frontier မြန်မာနဲ့ Foundation Hero နေတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့အေးလီယာမ။ဒီတစ်ပတ်မှာတော့မွန်မီနယ်ကခြံဆိုင်တောင်သူတွေစီကနေကြားရတဲ့အတန်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။မင်
္ဂလာပါဆိုဆိုတာတောင်မှာနောက်တော့
ဒီချင်ကကျမတို့အဖွားအဖွားလက်ချက်ကလေးကလှုပ်လှက်ခဲ့တယ်။အခုကျမတို့လက်ချက်ရောက်တော့ကျမတို့လည်းဒီချင်ကိုပဲအမိပြုပြီးတော့စက်ပြိုးရေးလုပ်ငန်းတွေကိုလက်စကင်လှုပ်လှက်ခဲ့တယ်လေ။အခုလိုမျိုးဈေးထိုးကျတော့မျိုးမကြုံဘူး
။ရင်းမျိုးနဲ့တောင်းပိုင်းခေါဆာမျိုးကတမယာချန်နဲ့ရာတီဘောတင်းနှံချန်ရှင်မနေမီဖြစ်ပါရဲ့။သူ့ရဲ့တပီးချန်ကလည်းရရဲ့ဝင်ငွေတွေဟာဒီနှစ်မှာထိုးကျသွားတယ်လို့အစိုးရကပေးတဲ့ကိုဗစ်ချင်းငွေလည်းမရပါဘူး။သူလိုပဲမွန်ပြည်နယ်ကခြံဆိုင်သူအများစုဟာလည်းချင်းဝယ်ရဖို့အခက်အခဲတွေရှိနေပါတယ်။ဒီဆောင်မကတော့ Moon News Agency ကဒရင်းနာဝန်ဆောင်မော်ကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်။
ခေါင်းကားတယ်တမတ်တက်ကလာတယ်။ဒါကလည်းကလုံးလုံးသွားတယ်လေ
။ခက်ခဲတွေကအများကြီးပေါ့။လမ်းတွေပိုက်ထားတဲ့ဆိုတော့ပျက်စီးတွေတင်ပို့လို့မရဘူးပေါ့။တမယာသီးတွေကအများကြီးများတယ်လို့နဲရည်နဲတယ်လို့ရောင်းလို့အဆင်မပြေတော့ပုတ်တူတယ်။ကာတလီအလုံးကြီးတထောင်ခွဲလောက်ထွက်တယ်။လောလောဆယ်တလုံးကို20ချက်နှုန်းနဲ့ရောင်းနေတယ်ပေါ့။ဒီကိုဗစ်ကာလမှာအသွာလာတွေကတ်တက်ခံတတ်ရတာတွေတည်ယူပို့ဆောင်ရေးမှလည်းရက်ဆိုင်ထားရတော့ကျွန်တော်တို့လူတတိချင်းကိုအားထားနေရတဲ့ချမ်ပန်ရှင်တွေရဲ့စီဝါရေးချင်းတွေကအကောင်လုံးပျက်စီးသွားတဲ့အနေအထားရှိနိုင်တယ်ပေါ့နော်။
ဒါကတော့မွန်ပြည်နယ်ရေချောင်းဖျားဒေသဖလန်ချောင်းဝကြီးရွာတံမြာတိစိုက်ပျိုးပြီးအသက်မွေးဝမ်းကြောင်းပြုနေတဲ့ချမ်းရှင်တို့ဦးဖြစ်တဲ့နိုင်ချနာအင်ကပြောပြထားတာပါ။သူနေတဲ့မွန်ပြည်နယ်ရေမြို့နယ်တောင်ပိုင်းမြောက်ပိုင်းနဲ့ရေချောင်းဖျားဒေသဘက်ကကြီးရွာတော်များဟာရာဘာ၊ကွန်တီ၊မင်းကုတ်၊ဒူရင်တံမြာတိစတဲ့အရာတီအသီးစိုက်ပျိုးပြီးအသက်မွေးဝမ်းကြောင်းပြုနေကြတယ်လို့ရေလုံငန်းကိုလည်းလောက်ကင်နေကြတာပါ။ရာဒီဘောတင်းနံတွေဟာဈေးကောင်းရချိန်ကိုစောက်ပြီးအချိန်ကြာကြာတိုးလောင်ထားလို့မရပါဘူး။ခြံကနေတဆင့်ဈေးကွက်တင်တာနဲ့ရောင်းထွက်မှခြံရှင်တွေအတွက်အများကြံနိုင်မှာဖြစ်ပြီးစိုက်ပျိုးဆဲအတွက်လည်းငွေကြေးပြန်လည်လည်ပတ်နိုင်မှာဖြစ်ပါတယ်။ကိုဗစ်ကာလမှာအသွားအလာကတ်မှုတွေရှိနေတဲ့အတွက်ကြောင့်တစ်တီးကိုအချိန်မီမတင်ပို့နိုင်ပဲအသီးတွေပုတ်တိုးပြီးအလဟတဖြစ်သွားတဲ့အတွက်ကြောင့်ခြံရှင်တွေအရှုံးပေါ်နေရပါတယ်။ရေမြုံနယ်မှာပြီးခဲ့တဲ့နှစ်ကလည်းတဘာဝဘေးအန္တရာယ်ကြောင့်ရေကြီးရေလွှမ်းမှာမြေပြိုတာတွေခံခဲ့ရပြီးနေအိမ်နဲ့ဥယျာဉ်ခြံတွေအများပြားပျက်စီးဆုံးရှုံးသွားတာကိုကြုံတွေ့ခဲ့ရပါတယ်။ဒီနှစ်မှာလည်းတီးနှံပေါ်ချိန်မှာကိုဗစ်ရောဂါကပ်ဘေးကာလနဲ့ထပ်မံကြုံတွေ့ခဲ့ရလို့ရာသီအလိုက်ထွက်တဲ့တတိဝလန်စင်းနှုံးတွေကျဆင်းတာကိုထပ်ပြီးကြုံခဲ့ရပါတယ်။အရင်ကကွန်တီတလုံးကိုခြံရောင်းဈေးငွေနဲ့ကျန်း20ရောင်းရပေမဲ့ဒီနှစ်မှာတော့တဝက်ဈေး30ကျပ်လောက်သာရတော့တယ်လို့တံမြာတီးကိုလည်းတစ်လုံးကိုငွေကျပ်20လောက်သာရတော့တယ်လို့ခြံဆိုင်တောင်သူတွေဆိုပါရယ်ခြံဆိုင်ပြိုရေးအတွက်အလုတ်တမကျေးပေးပြီးမငန်းနိုင်တော့တဲ့အတွက်ကြောင့်အိမ်မှာရှိတဲ့မိသားစုတွေပဲဝိုင်းကူပြီးတော့ဆိုက်ပြိုးလာကြတာတွေလည်းရှိနေကြပါရယ်ကွန်တီနဲ့တမယာတီးခြံပိုင်ရှင်ဖြစ်တဲ့နိုင်ချန်းနိုင်ကတော့
လောင်ကလိုလာအထမအားကတည်းတိုက်ဖို့ဒတ
်မနေ့ကရေသေးနဲ့ကြောင်ရတော့ခြံတွေအများပျက်စီးသွားတယ်ရေစီးကျန်တာကြောင့်ကွန်တီပင်တွေတမယာပင်တွေပြိုကျကောင်းတယ်မနေ့ကတန်းတွေကြောင့်ဒီနေ့မှာအတီထွက်နေလာတယ်။နောက်ပြီးဈေးနှောင်းလည်းမနေ့ကလည်းမကောင်းပြန်တော့ကျွန်တော်တို့ပို့ပြီးတော့အကျက်တက်လာတယ်ပေါ့။
တင်းနံတွေကိုအဝေးပြေးလိုင်းတွေကနေတဆိတ်အခြားမြို့တွေကိုတင်ပို့ရတာဖြစ်ပါတယ်။ COVID-19 ကြောင့်ရေကနေမော်လမြိုင်နဲ့တိုင်းနယ်ပြည်နယ်အသီးသီးကိုပုံမှန်ပြေးဆွဲနေကြတဲ့ရင်လိုင်းတဝက်ကျော်လောက်ဟာကားမထွက်တော့ပါဘူး။အကျိုးဆက်အနေနဲ့ကတော့မွန်ပြည်နယ်မှာရာသီပေါ်တင်းနံတွေအများအပြားရောင်းမထွက်ပဲစုပြုံကြန့်ရှိနေတယ်လို့ခြံရှင်တွေတမကတိတိအဝယ်တိုင်းတွေကလည်းငွေကြေးတွေအရှုံးပေါ်နေရပါတယ်။ရာသီပေါ်တင်းနံတွေကိုဈေးကွက်အသွင်းရောက်ဖို့ခြံရှင်တွေကတိတိအဝယ်တိုင်းတွေကနေတဆင့်တင်ပို့ရောင်းချကြရတာဖြစ်ပါတယ်။ဖလန်ချောင်းဝကတိတိအဝယ်တိုင်းမဤဖြိုးကတော
့မနာသူတိုင်းမကူကြောက်မှာ
ဒီမှာကတော့ကွန်တီတမယာတီဒွရင်တီမင်းကုတ်တီခြံတဲ့တင်းနံတွေအကုန်လုံးဝင်နေတယ်ပေါ့နော်။ဒီကိုဗစ်ကာလမှာဆိုရင်တည်တည်တွေတင်ပို့ရတာက3ပုံ2ပုံလောက်ကျသွားတယ်။အရင်ကတံမြာတိအလုံး2000ပို့နိုင်နေဆိုရင်အခုက9000လောက်ပဲပို့နိုင်တော့တယ်။တောလာနေတာကြောင့်လဲပါမယ်။ဒီကထွက်တဲ့တည်တည်တွေကမော်လမြိုင်နဲ့ရန်ကုန်ဘက်ကိုပို့နေတာဆိုတော့ဟိုမှာရောင်းရမကောင်းဘူးဆိုရင်ဒီမှာလည်းအဆင်မပြေဘူးလေ
။တည်တည်အဝယ်တိုင်တွေကတော့ချမ်းရှင်တွေစီကနေဝယ်ပြီးပြန်တင်ပို့စရာလက်ဝယ်မရှိတာကြောင့်ရင်းထားတဲ့ငွေကြေးဆုံးရှုံးနေရတာဖြစ်ပါတယ်။အခုလိုရိုင်းရိုင်းလာပြီးဖြစ်တဲ့စီးပွားဖြစ်စိုက်ပျိုးရေးမွေးမြူရေးနဲ့ရေထွက်ပစ္စည်းထုတ်လုပ်တဲ့လုပ်ငန်းတွေအပါအဝင် COVID-19 ကြောင့်ထိခိုက်ခဲ့တဲ့စီးပွားရေးလုပ်ငန်းရှင်အချို့ကိုအစိုးရက COVID Fund အနေနဲ့အတုံးနှောင်း100,000နှုန်းနဲ့တစ်နှစ်ချင်းငွေထုတ်ချေးပေးနေပါတယ်။
ပထမအကြိမ်ချေးငွေ100ဘီလီယံကိုကိုဗစ်တက်ရောက်မှုကြောင့်ထိခိုက်ခဲ့တဲ့အသေးစားအလဆာစီးပွားရေးလုပ်ငန်းတွေအထည်ချုပ်နဲ့ CMB ကန္တနဲ့ဟိုတယ်ခရီးသွားကန္တတွေကိုအဓိကထားထုတ်ချေးပေးခဲ့ပါတယ်။ဒုတိယအကြိမ်ချေးငွေအတွက်ရှောက်လွှာတင်တာနှစ်ဆကျော်များလာပြီးလုပ်ငန်း1000ကျော်ရှိနေပေမဲ့မွန်ပြည်နယ်ကနေရှောက်ထားတဲ့လုပ်ငန်းရှင်300ကျော်သာရှိနေပါတယ်။မွန်ပြည်နယ်ကနေလျှောက်တဲ့သူနဲရတဲ့အကြောင်းရင်းကိုတော့မွန်ပြည်နယ်စီးပွားရေးလုပ်ငန်းရှင်အသင်းတာဝန်ခံဥက္ကဋ္ဌဦးဝင်းထိုင်ကအခုလိုပဲပြောပြထားပါဗျ။ဒ
ီတော့လေကလောက်အုပ်နေတယ်။ကိုယ်ကပတ်သွန်ချုံမှာ
စီးပွားရေးလုပ်ငန်းရှင်တွေကဒီလိုချင်းငွေထုတ်လို့ရတယ်ဆိုတာကိုတိတ်မသိကြဘူး။နောက်တစ်ခုကစီးပွားရေးလုပ်ငန်းရှင်အများစုကလုပ်ငန်းလိုင်စင်တွေမရှိကြဘူး။အခွန်ဆောင်တဲ့လူတွေလည်းမရှိတလောက်နေတယ်။ဆိုတော့ချင်းငွေထုတ်ဖို့အခက်အခဲဖြစ်တယ်။
တီချင်းငွေအတွက်ရှောက်လွှာကိုပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်ကုန်တယ်များနှင့်စက်မှုလုပ်ငန်းရှင်များအဖွဲ့ချုပ် UMFCCI တိုင်းနယ်ပြည်နယ်ကုန်တယ်များနှင့်စက်မှုလုပ်ငန်းရှင်အသင်းရင်းနှီးမြှုပ်နှံမှုနှင့်ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနနှင့်စက်မှုကြီးကြပ်ရေးနှင့်စစ်ဆေးရေးဦးစီးဌာနတွေမှရယူနိုင်ပါသည်။ရှောက်လွှာနှင့်ပူးတွဲတင်ပြရမယ့်စာရွက်စာတမ်းတွေကိုတော့ UMFCCI နှင့်တိုင်းနယ်ပြည်နယ် CCI ရုံးတွေမှပြန်လည်တင်ပြရမှာဖြစ်ပါသည်။အွန်လိုင်းကနေလဲရှောက်လွှာတွေရယူနိုင်ပြီးရှောက်နိုင်အောင်လုပ်ထားပေမဲ့နယ်ဘက်ကလူတွေအနေနဲ့တိတာနေနေပါသေးတယ်။ရေးမြွနယ်တောင်ပိုင်းခေါ်စာမျိုးကကွန်တီနဲ့တံမြာတီခြံလုပ်ငန်းရှင်တို့ဖြစ်တဲ့မနီနီကတော့
ကလေးကလာဘောဘောတောင်မှနောက်မှာ
တီချန်ကကျမတို့အဖိုးအဖွားလက်ချက်ကလေးကလှုပ်လာခဲ့တယ်။အခုကျမတို့လက်ချက်ရောက်တော့ကျမတို့လည်းတီချန်ကိုပဲအမိပြုပြီးတော့စက်ပြိုးရေးလုပ်ငန်းတွေကိုလက်စကင်လှုပ်လာခဲ့တယ်လေ။အခုလိုမျိုးဈေးထိုးကျတော့တော့မျိုးမကြုံဘူးအခုလိုမျိုးဆိုးရဘက်ကချင်းငွေထုတ်ချီးပေးနေရဆိုတာသိပေမဲ့လဲဒီဘက်ကတော့ရှောက်လုံမရောက်တဲ့တော့ကြောင့်ချင်းငွေထုတ်ချီးဖို့အဆင်မပြေသလိုလုံငန်းလှိုင်စင်မရှိတော့ရဲ့ပြီးတော့အခုမဆောင်ထားတာရဲ့ကြောင့်ချင်းငွေထုတ်ဖို့ကအခက်ခဲရှိတယ်ဗောလေအခုထုတ်ချေပေးတဲ့ချင်းငွေတွေဟာသူ့ရဲ့တတ်မှတ်ချက်အတိုင်းအနည်းဆုံးလုပ်ငန်းလှိုင်စင်2နှစ်ရှိပြီးလုပ်ငန်းအခွန်2နှစ်ဆောင်ထားတဲ့သူတွေကိုပဲထုတ်ချေပေးမယ်ဆိုတဲ့စည်းကမ်းချက်တွေချမှတ်ထားတာရှိတဲ့အတွက်ကြောင့်လုပ်ငန်းလှိုင်စင်မရှိသေးတဲ့လူတွေအတွက်တော့စီးပွားရေးလုပ်ငန်းရှင်အသင်းအနေနဲ့ဘယ်လိုမှလှုပ်ဆောင်ပေးလို့မရဘူးဖြစ်နေတယ်လို့ဦးဝင်းထိန်ကပြောပါတယ်။တက္ကသိုလ်လုံးကရင်ဆိုင်နေရတဲ့ COVID-19 ရောဂါဟာအခုဆိုရင်ဒုတိယလှိုင်းအနေနဲ့မြန်မာနိုင်ငံကိုပြန်လည်ရိုက်ခတ်နေပြီဖြစ်တဲ့ကြောင့်ပထမလှိုင်းပြီးပြန်လည်ဖြေလျှော့ပေးထားတဲ့အသွားလာကတ်တမှုတွေစီကမ်းချက်တွေဟာပြန်လည်တင်းကျလာနေပြီဖြစ်ပါတယ်။ဒါကြောင့်မွန်ပြည်နယ်တမကတနင်္ဂနွေလောင်းကစိုက်ပျိုးရေးအတွက်ထောက်ကုံတွေလှုပ်လှုပ်လှက်လှက်တင်ပို့နိုင်ဖို့ဆိုတာကလည်းခက်ခဲနေအောင်မှာဖြစ်ပါတယ်။အစိုးရဘက်ကချင်းငွေထုတ်ယူဖို့ကလည်းလိုအပ်ချက်တချို့ကြောင့်ရှောက်ထားလို့မရတဲ့အတွက်ကြောင့်ရှင်းနှစ်မှာဆက်လက်ရပ်တည်ဖို့ကအတော်လေးကိုရုန်းကန်နေရပါပြီ။ချိုင်းအေက20ထဲကရာသီပေါ်တီးနှံတွေဈေးကောင်းမရတော့တဲ့အပြင်မပုတ်မသွားခင်မှာရောင်းထွက်ဖို့တောင်မနေစူးစမ်းနေရပြီဖြစ်တဲ့ချမ်းရှင်မမီနီကတော့
ဘယ်လိုများမလဲ9.1T
ဟကတော့ခရိုင်စံအညာဒီယောဂါကဒီတိုင်းမဆွတ်သွားနေမယ်ဆိုရင်ကျမတို့လည်းခက်ခဲအများကြီးတွေ့နိုင်တယ်ဘယ်လိုပြောရမလဲဆိုရင်ခြံထွက်တဲ့တစ်တီတွေကွန်ဒီကစပေါ်လေဈေးကောင်းမရဘူးဈေးကောင်းမရတော့နောက်နှစ်ဆက်လောက်ဘုရားအရန်ခက်ခဲဖြစ်တယ်လေ
ခုတက်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေနပ်မယ်လို့ဒို့အတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Moon News Agency ကဝန်ဆောင်မှုဒို့အတန်ကအေးအောင်ဇာနီနဲ့ဒန်ချင်းစတို့ဖြစ်ပါတယ်။ဒို့အတန်ပတ်စဉ်အတန်လွှင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒို့အတန် Facebook စာမျက်နှာ SoundCloud YouTube အကျူးတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00 နာရီကနေ10:00 နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00 နာရီကနေ9:00 နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆက်စပ်လန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ FTC ကပတ်မိုးကူညီချပြီး Frontier မြန်မာနဲ့ Foundation ရွှေဝင်တွေကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်ပတ်တွင်မှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒီအစီအစဉ်ကိုနားဆင်နေတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6:00 နာရီကနေ8:00 နာရီအထိနဲ့ည9:00 နာရီကနေ10:00 နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့ နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်
လာပါခင်ဗျာ VOE America တန်ကနေပြီးတော့ဆက်လက်အတန်းလွှင့်နေပါတယ် COVID ကာယောဂါကန့်သတ်မှုအခြေအနေတွေကြောင့်ရခင်ထုတ်လွှင့်နေကြစနေညဒဲလီလိုက်အစီအစဉ်နေရာမှာစနေညစနေဝိုင်းအစီအစဉ်နဲ့အစားထိုးတင်ဆက်နေပါတယ်ဒီကနေ့ညမှာတော့ Bangladesh ကရူဟင်ဂျာဒုက္ခသည်တွေကိုပို့မယ်ဆိုတဲ့ဘဆန်ချာကျွန်းကိုဒုက္ခသည်ခေါင်းဆောင်တချို့တွားရောက်လေ့လာခဲ့တာနဲ့ပတ်သက်လို့အခြေအနေတွေကိုအသေးစိတ်ဆွေးနွေးမေးမြန်းထားတာကိုတင်ဆက်ပေးပါမယ်ကျွန်တော်တားညဦးပါစချောက်ခုနဲ့မှာဖြစ်ခဲ့တဲ့ရခိုင်မြောက်ပိုင်းကပြစ်ပခါတွေကြောင့်ဒေသတွင်းရင်ဂျာသင်္ကနာလောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုခေလွန်ထွက်ပြေးသွားကြရမှာဒီဒုက္ခသည်တွေကိုဘယ်လိုကင်တွယ်မလဲဆိုတဲ့ကိစ္စဟာအရှင်ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်တော်လေးခေါင်းဆားစရာအခြေအနေလို့ပြောရမှာပါမြန်မာစုရဘက်ကတော့ရင်ဂျာ၃နှုန်းကိုလက်မခံပြီးမဲ့ဒီဒုက္ခသည်တွေကိုနိုင်ငံသားဟုတ်မဟုတ်စီစစ်လက်ခံသွားမယ်လို့နိုင်ငံတကာကကတိကဝတ်တွေပေးထားပါတယ်ဒါပေမဲ့လည်းဒုက္ခသည်တွေဘက်ကအခြေအနေကြောင့်ရောလက်ရှိကိုဗစ်ကာယောဂါအခြေအနေတွေကြောင့်မှပြန်လည်လက်ခံရေးအစီအစဉ်တွေနှောင့်နှေးနေရဆဲဖြစ်ပါတယ်ဒီချင်းဒီအောက်မှာပဲဘင်္ဂလားဒေ့ရှ်ဘက်ကလည်းဒီဒုက္ခသည်တွေကိုလူသူအယောက်ပေါက်ဝေးတဲ့ဘဆန်ချာကျွန်းကိုပို့ဖို့ပြင်နေပေမဲ့ဒုက္ခသည်တွေရဲ့ဆန္ဒမပါဘဲနဲ့လည်းပြောင်းရေးအစီအစဉ်ကမဖြစ်ပါဘူးဒါကြောင့်ပြီးခဲ့တဲ့သတင်းပတ်အတွင်းမှာတော့ဒုက္ခသည်တွေကကူစရီတချို့ခေါ်ယူပြီးတော့အဲ့ဒီဘဆန်ချာကျွန်းရဲ့အခြေအနေကျွန်းပေါ်မှာဒုက္ခသည်တွေနေနိုင်အောင်အာဏာပိုင်တွေဘယ်လိုပြင်ဆင်နေသလဲဆိုတာတွေကိုသူတို့လိုက်လံပြခဲ့ပါတယ်အခုဒီစနေဝိုင်းမှာတော့ကျွန်းပေါ်တွားရောက်လ ీల ခဲ့တဲ့အချင်းင်းနဲ့နောက်ဆက်တွဲတွေကိုဆက်သွယ်မေးမြန်းထားပါရစေ။အခုရင်းဆုံးဒီကျွန်းကိုကိုရိုင်းကူကြတွားရောက်လ ీల ခဲ့တဲ့ဘလုကာလီဒုက္ခသည်စခန်းကအမည်မဖော်လိုတဲ့မော်လီဝီဆီယာတူနဲ့ရင်စကားပြောကြည့်ပါမယ်။သူဟာအာရကန်ရ ेंजर ယူနီယံရဲ့ယာယီတာဝန်ခံတူလည်းဖြစ်ပါရစေ။အဲ့တော့ရင်းဆုံးတော့ဘလုပုံစံမျိုးနဲ့ရွေးချယ်ခံပြီးတော့အဲ့ဒီကျွန်းကိုတွားရောက်လ ీల ရေးအစီအစဉ်မှာပါပစ်ခဲ့တယ်ဆိုတာဖြေပြပါခင်ဗျာ
။ကန်နန်မှာအမတ်ချာမန်တို့ကိုရှိကြတယ်ကန်နန်မှာကိုယ်ကကြောက်ရှိပါတယ်အဝဆူရာကန်တာရာအဆူရာကန်တာရာကိုယ်ကကြောက်ရှိပါတယ်ကျွားနာမကျွန်တော်နာမည်ကိုရေးချပြီးတော့ဟိုတော့ဟိုမှာတင်ပြလိုက်တယ်လေအဲကျွန်တော်ကိုခေါ်တယ်ဟုတ
်ကဲ့
ကျွန်တော်ခေါ်ပြီးတော့ကျွားဟိုကကွန်မြူနတီကိစ္စလုံးနေလို့လုံးနေတဲ့လူပုဂ္ဂိုလ်တွေရောပါအဲ့ဒါကြောင့်မလို့ဗာစင်စံဆောရှင်းမှာကောင်းမယ်လူတဲမှာကျွန်တော်ကိုကျွန်တော်တင်ပြလိုက်တယ်ဗာကြောင့်ဆိုလဲဆိုတော့ကနားနေကနားဝေါ်ကွန်မြူနတီကမှာအစ်ကပြစ်ချအဝဝမှာကနားကဝန်ဟိုကြဆောရကရပုဂ္ဂိုလ်တယောက်အနေနဲ့ကနားတော့ဟိုတာပူလုံးနားလေးနဲ့လူတယောက်အနေနဲ့ကနားကိုတည်ပြီးတဲ့ကနားအဲ့ဒီနေ့မှာကနားသွားအောင်မဖြစ်ဘူးကျွန်တော်အဲ့ဒါဆိုကျွန်တော်ဟိုကကွန်မြူနတီကိစ္စပြင်းနေလို့ကျွန်တော်သွားလို့ရမယ်ကျွန်တော်သွားမှာပါလို့ဖြေပြီးတော့ကျွန်တော်ဟောလာပြလိုက်တယ်
အဲ့တော့အခုသွားတဲ့အခါမှာသွားလေ့လာတဲ့အခါမှာဘင်္ဂလားဒေ့ရှ်ကဘာနဲ့လိုက်ဖို့လဲဘယ်သူတွေပါပါသေးလဲအာနာပိုင်ဒီဘက်ကဘယ်သူတွေပါသေးလဲခင်ဗျအ
ာနာပိုင်ကျွန်တော်ဟိုကအဲဒီမှာတင်းစကမ်ရှိတယ်တင်းစကမ်မှာကျွန်တော်ကိုဟိုကတရက်ကျူပြီးမှကျွန်တော်ခေါ်တယ်ဘုံလာပြီးလဲလာပြီးလောက်မှခေါ်တယ်အဲ့ဒီမှာကျွန်တော်ဟိုကအဲပစွဲရအန်ဂျီရကဲနဲ့ကျွန်တော်ကဟိုခေါ်တယ်တကယ်ပါလာခဲ့အဲ့ဒီမှာကျွန်တော်ဖမ်းကျွန်တော်တို့ကတရားဝင်အနေနဲ့ပြောပြလိုက်တယ်ကျွန်တော်တို့ကအဲ့ဒီအိမ်နဲ့ကျွန်တော်ပိုဖီရိုနဲ့တကယ်ကြီးမှာတွားတယ်တွားပြီးတော့ကျွန်တော်တင်းစကဲမှာကျွန်တော်တွားနေတယ်တွားနေပြီးတော့ကျွန်တော်ကဘုံမူဒအစောကြီးနန်းနာရီကွဲလို့မှကျွန်တော်ကိုခင်ဗျားတို့မှကကာဖီရမယ်အဲ့ဒါဆိုပြီးမှကျွန်တော်ညာနေတယ်မှတနည်းအဲ့ဒီမှာစားတယ်စားပြီးတော့ရနေနန်းနာရီကွဲမှကျွန်တော်ကိုအဲ့ရကလို့ပြီးတော့ကျွန်တော်ကိုကားလာတယ်ကားလာပြီးတော့ကားနဲ့ဒီကားကြီးမှနဲ့ဆရာနဲ့ဆရာအဲ့ဒါကဟိုကလူကျိုးရပါတယ်အနာပိုင်ပကဆက်ကပါတယ်ရဲပါတယ
်ရွှေကြကိုစလေစုစုပေါင်းဘယ်နှယောက်ပါလဲခင်ဗျာတွားလိလာဖို့အတွက်က
ကျွန်တော်လက်ဆယ်ပါရောက်လက်ဆယ်ပါအဲ့
တော့ဘလုကာလီစခန်းကလည်းပါတယ်နောက်တခြားစခန်းကလည်းပါသေးတာပေါ့
ဟုတ်ကဲ့ပါ
ဟုတ်ကဲ့အဲ့တော့ဟိုကိုရောက်သွားတဲ့အခါမှာအဓိကဟိုအနာပိုင်ဒီဘက်ကတစုံတရာပြောလာဆိုတာဘာများရှိပါလဲခင်ဗျာ
ကျိုးပြတာဒီလိုပါဒီမှာကနာရောလူဟာအကူကလေးမွေးတယ်သင်ပေါ်လာခိုးပါလာတယ်အဲ့ဒီမှာရနေရချင်းတယ်အဲ့ဒီမှာနေရချင်းတယ်သင်ပေါ်လာတော့အဲ့ဒီဆက်က ကျွန်တော်ကဒီမှာတူလူကစင်းယူလာမယ်ယူလာသူရချင်းရင်ဆောက်တယ်ဟိုမုံတန်းတန်ရပြင်းရင်ဆိုင်ကလုံးဟိုကအဲဆိုင်ကလုံးမုံတန်းတန်ရပြင်းရင်ဟိုကသူနေဖို့ဟိုကခဲခဲနဲ့ရင်ဆောက်တယ်လက်ကအဲကျွန်တော်ရင်ဆောက်ဒီဘိုးကဒီရပါရီဆော့ပြတယ်ဒီရပါရီဆော့ပြတယ်ဟိုတင်စားပြီးလိုက်အဲ့ဒါကလုံးနဲ့ကျွန်တော်ကအဲ့ဒါကိုပြလိုက်တယ်
ခုမှသူတို့လှုပ်ထားတဲ့အနေထားကအဆောင်အုံတွေကခုနဆိုင်ကလုံးမုန်တိုင်းကကဟိုအကောင်ွယ်ယူတဲ့အဆောင်အုံတွေစေုံစေကန်းနေပြည့်ပြည့်စုံစုံရှိနေပြီလားအဆောင်အုံတွေက
အဆောင်အုံတွေဟိုကပြည့်ပြည့်စုံစုံဆိုတော့ရှိတော့ရှိတယ်ရှိတော့ရှိတော့ဆိုတော့ကျွန်တော်ပြလိုက်တယ်ဟိုစေုံနဲ့ဟိုဆိုင်ကလုံးမုန်နဲ့ကဲတဲ့အဲ့ဒီလက်ကစောက်တဲ့အဲ့ဒီနဲ့ကပုံစံတဲ့
အဲ့တော့လူနေရက်ွက်တွေလူနေဖို့နေရာတွေစောက်ထားတာကတော့တော်တော်များများရှိပြီလားတော်တော်ပြည့်ပြည့်စုံစုံရှိပြီလား
အဲ့ဒါစောက်ထားတာအင်ကလုံးမှာအပဲတောက်ဆိုင်ရှိလုံးအပဲတောက်ရှိလုံးဒေတာစုရှိလုံးအဲ့ဒါကလုံးမှာတက်ဆယ်နဲ့ချောင်းလုံးအဲ့ဒါသူတို့ဘဲတော့ဟိုကအဲ့ဒါစောက်ထားတဲ့အဲ့ဒီအကက်မှာလဲရနေရမယ်လို့ပြောတယ်ကဲမှာအဲ့ဒါဒီဒီကမကူဒီဒီကကူရမယ်အဲ့ဒါဒီဒီကကူမှလည်းရောက်ရရမယ်နေရမယ်အဲ့ဒါကန်တကန်မှဒီနလုံ
းဟုတ်ကဲ့အခန်းဆူလောကအခန်းတခန်းအခန်းတခန်းကြီးစီမှာလူပနေအောင်ထားမယ်ဆိုရင်တတ်မှတ်ချက်ရှိတာပေါ့မိသားစုလိုက်မဟုတ်ဘူးပေါ့
လောရလောရမိသားစုကမိသားစုပူပြန်ရအောင်လို့ပူပြင်းတယ်လို့ပြောတယ
်ဟုတ်ကဲ့အခန်းပူပြီးမှာပေါ့နော်ဆိုတော့အခန်းလုံးနေနဲ့ထားတာပေါ့အဲ့တော့တွားပြီးတော့လေးလာရတော့ဆိုလို့ရှိရင်တွားဖို့အဆင်ပြေနိုင်လားနေဖို့ထိုင်ဖို့အဆင်ပြေနိုင်လား
ကျွန်တော်ကဘာအဆန်ပြေနေလဲမသိပါဘူးကျွန်တော်အဲ့ဒီမှာပေါ်ဖို့ခရီးလေးအဆန်ပြေနေလဲမသိပါဘူးဒါကြောင့်လို့ဆိုတော့သူတို့ကတော့ဝီးတယ်သူတို့ကားနဲ့ငါဟိုကခုနနာရီဖြေရတယ်ဟိုကားမောင်းနဲ့တောင်းလာရီခွေးတိဖြေရတယ်ဟိုဖြေရတယ်အဲ့ဒါကြောင့်ကျွန်တော်ဒီဝေးဝေးအဝေးနေတာမှာအဲ့ဒါကြောင့်ကျွန်တော်အဆန်ပြေမလို့ကျွန်တော်မသိပါဘူးကျွန်တော်ဒီလိုဟိုလည်းမသိပါဘူး
စာရတော်ရင်ဒီထိုင်အတွက်သူတို့ဘာစီစဉ်ပေးမယ်လို့ပြောပါလဲအဲ့ကျုံးမရောက်လို့ရှိရင
်စာရတော်ရဲ့ဆိုတော့သူတို့ဒီမှာရိတ်ချပြည့်တယ်ဆိုတော့ဒီမှာလည်းရိတ်ချပြည့်ရခန့်သူပုံမှန်ပြင်းတယ်အကိုကဒီမှာကျွန်တော်ဝန်ကြဒုက္ခစကဲမှပြည့်တယ်လို့အဲ့ဒီမှာလည်းပြင်းတယ်အဲစိုက်ကင်းလို့လို့ရတယ်သူတို့ပြောလို့ပြောတာပါပြောလို့ပြောတာပါစိုက်ကင်းလို့လို့ရမယ်ဆိုတော့ငားမလို့လို့ရတယ်သဘောဆိုင်လို့ရတယ်အဲ့ဒါပါညာကျွန်တော်ကိုသူတို့ပြောထားတယ်
အဲ့တော့ကိုနုကဘလန်တို့လေးလာတလို့ဆိုရှင်စာရေးတောက်ကြီးကရောတကယ်တမ်းသူတို့ပြောသလိုအစဉ်ပြေမဲ့အနေထားရှိလား
ပြောသလိုအမြတ်ကမရှိတာ
ဟုတ်ကဲ့ဘာဖြစ်လို့လဲခင်ဗျအ
ဲ့ဒါငားမွေးမယ်လို့ပြောတာငားမွေးလို့မွေးမယ်လို့မွေးမယ်လို့လောလောရတယ်ဆိုလို့ပြောပြတယ်ကျွန်တော်ငားမွေးလို့ဆိုအဲ့ဒါကျွန်တော်လူတရားကငားမွေးမို့အစဉ်ပြေမှာမဟုတ်ဘူးငားမွေးမို့ဘယ်မှာရှင်တကူပေါ်လာတာဟုတ်အဲ့ဒီမှာပြင်းတော့ဟုတ်ကဲ့ဟိုကဂူတီဟုတ်ကဲ့အပြင်းရပါရဟောကမထွက်ပြီအဲ့ဒီမှာဟောကဘုရင်ကလောဘဟိုငားမွေးမလောဘအဆန်ပြေမှာမဟုတ်ဘူးသဘောဆိုင်လို့ရမှာမဟုတ်ဘူးအခုတည်းသူတို့အဲ့ဒီမှာဘဲကဟောကလက်တကူရှိတဲ့အဲ့ဒါတို့သူကဆာဖို့ဖုံးလို့မလို့ကျွန်တော်တင်တယ်အဲ့ဒီမှာနေရာလက်သိကြည့်တာမဟုတ်ဘူးအဲ့ဒါကြောင့်မလို့အဆန်ပြေမှာလက်မတင်ပါဘူ
းဟုတ်ကဲ့အဲ့တော့ဆူလာကသဘောဆိုင်လို့ငားမွေးဖို့ဒီစီးပွားရေးလုပ်ငန်းတွေလုပ်ဖို့တကယ်တမ်းအဆင်ပြေမဲ့လက္ခဏာမရှိဘူးပေါ့နော်အဲ့တော့
ဘာလို့မရှိဘူးမရှိဘူ
းအခုအဲ့မှာရောက်နေနေပြီးသားလူအယောက်3000လောက်ရှိရလို့ကြားပါတယ်ဆူလိုရာကသူတို့ဟိုတလောကဆက်လီတွေနဲ့မိလာတာကိုပြန်အဲ့တဲ့ခါမှာအဲ့လူတွေထားထားလူရှိပါတယ်အဲ့လူတွေနဲ့တော့တွေ့ခွင့်ရတယ်လို့သိရပါတယ်အဲ့လူတွေကတော့ဘာပြောကြလဲခင်ဗျအ
ဲ့လူတွေကသူတို့ပြောတယ်သူတို့ဆဲဒုဒုကဆေဘောမလဲတော့သွားတော့လူတွေအဲ့ဒီမှာသူတို့ဟိုကဲဆက်တာကဲဆက်တာဒီနည်းမှာကားခဲ့တယ်အမျိုးသမီးနဲ့သူတို့ကွဲတယ်ကွဲပြီးတော့ကားခဲ့တယ်သူတို့ပြောတာလုံးဝမနေရှင်မနေပါနေလို့နေလေရမှာအမြတ်ကဒီမှာရှိဘူးကျွန်တော်လည်းကျွန်တော်မိသားစုနဲ့ကျွန်တော်နေရှင်ပြောကျွန်တော်မိသားစုလာရင်လည်းကျွန်တော်မနေဘူးမိသားစုနဲ့ကျွန်တော်လာမှာမဟုတ်ဘူးမိသားစုနဲ့ဟိုကဒီမှာလာကောင်းမလို့မဟုတ်ဘူးကျွန်တော်လုံးဝမနေမနေရှင်မကျွန်တော်ကအတူတူခေါ်ယူတော့ပါကျွန်တော်ကဒီလိုနည်းနည်းလေးပြီးပြီကျွန်တော်ကကျွန်တော်တို့ဒီမှာစားပြီးတော့ကျွန်တော်တို့မတော်နဲ့အတူတူကျွန်တော်ကျွန်တော်တို့လာတော့ရှင်မကျွန်တော်တို့အတူတူခေါ်ယူတော့ပါဆိုပြီးမှပြောမှာတယ်
သူတို့ကလည်းမနေချင်ဘူးပြန်လိုက်ချင်တယ်အခုလိုနဲ့ပြန်လိုက်ချင်တယ်ဆိုတော့အခုလိုဘာပြောခဲ့ကြလဲ
လောလောဆယ်ကကျွန်တော်သူတို့ကိုကျွန်တော်ဆုံးမတယ်လောလောဆယ်နေလိုက်တော့ဒီမှာကသူကတော့အစူအစီနေတဲ့သူဆုံးသွားလိမ့်မယ်လောလောဆယ်ကများတော့ဟိုကမောင်နဲ့မငုံနဲ့တော်တော်ငူလေးကြတယ်တော်တော်အောင်လေးတက်ကြလိုက်ပါဆီဒီမှာကျွန်တော်ကမှာတယ
်ဟုတ်ကဲ့အဲ့တော့အဲ့ကျုံးကိုသွားတာကကန်းကနေပြီးတော့ဘလောက်ကြာမော်တော်နဲ့သွားရလဲအဲ့ကျုံးပေါ်
မောင်တော်နဲ့ကျွန်တော်ဟိုက3နာရီကျော်လောက်ကျွန်တော်စီးရတယ
်မောင်တော်နဲ့3နာရီလောက်စီးရတယ်အဲ့တော့ဆိုလိုတာကအဲ့နီနီနနာပတ်ဝန်းကျင်ကမ်းခြေမှာဖြစ်ဖြစ်တခြားဘင်္ဂလားဒေ့ရှ်ဘက်ကဂျေးရွာတွေဒေသခံတွေအဲ့လိုမျိုးတွေသူတို့လူရင်းနဲ့ကနီးရလား
မနီးတော့ဘူးတော်ဝဲနေတယ်တော်ဝဲနေပါ
အဲ့တော့စခန်းကြီးကတီးကြီးတို့တတ်တက်ကြီးဖြစ်နေတာပေါ့နော
်ဟုတ်ကဲ့တတ်တက်စီစဉ်တင်နေတာပ
ါလုံချုံရေးအနေထားရောသူတို့လုံချုံရေးချထားတာတွေပဲလုံမှလားလုံချုံရေးနေရှိနေလား
ရဲရှိတယ်လို့ပြောတယ်စခန်းကျွန်တော်မတည်လိုက်ဘူးကျွန်တော်တို့ဒီနေ့ရဲစခန်းကြီးတွေလို့သူတို့ပြောတယ်ကျွန်တော်မတည်လိုက်ဘူ
းဟုတ်ကဲ့
စခန်းတော်လာမှလည်းကျွန်တော်မတည်ဘူ
းအကယ်၍ပစန်ဂျာကျုံးကိုဒီ ranger တွေကိုပို့မယ်ဆိုရင်ဒီလူတွေအတွက်တခြားလူတွေနဲ့အဆက်အသွယ်ရအောင်လို့ပုံမှန်အဆက်အသွယ်ရအောင်လို့ကိုလုပ်ပေးမယ်လို့ပြောလာအဆက်အသွယ်လုပ်နိုင်မယ့်အနေအထားရောရှိလားဟိုဆွေမျိုးတွေနဲ
့ဒါဆက်ကြည့်လို့ရမလို့ပြောတယ်ဒါပေမဲ့ရလားမရလားဆိုတော့ပြရမလို့ရှိတယ်အဲ့ဒါဆိုတော့ပြတယ်ဒီကောင်နဲ့တော့ကျွန်တော်ပြောလိုက်ဘူးကျွန်တော်ဟိုကအဲသူမျိုးကားဖြစ်နေဟိုကဆက်ဆက်လို့ရတယ်ဆက်လို့ကြာတော့အဆန်ပြန်လို့ပြင်လို့သူကပြောလိုက်တယ်
အဲ့တော့အကစခန်းကိုပြန်ရောက်လာပြီကျန်တဲ့ဒုက္ခတွေရောဒီအခြေအနေပတ်သက်လို့ရှင်းပြတာမျိုးတွေဘာတွေရှိပါလား
တုံးချင်းတုံးချင်းကျွန်တော်ကနေလိုက်တယ်ကျွန်တော်တို့ဟိုမှာသွားတယ်အမြတ်ကဘယ်လိုရှိတယ်အဲ့ဒါကိုကျွန်တော်ကိုရှိလိုက်တယ်အဆန်ပြေမလားအဲ့ဒါကျွန်တော်ပြေးလို့ကျန်တယ်ညလုံးကျွန်တော်ပြောလိုက်တယ်ကျွန်တော်တော့တော့အကွာလောလောဆယ်ကျွန်တော်ကိုဘာညာတကူမကောမှုဘာညာပြောလိုက်ရင်တကူနဲ့တကူပြေးလာမှာဆိုလို့ကျွန်တော်ကိုဟိုကအဲ့ဒါသူတို့ကပြောလိုက်တာမရှိဘူးဒါမှမဟုတ်ကျွန်တော်ဟိုကစုံစမ်းတင်စီတဲ့သူကိုပြောတယ်ကျွန်တော်ကမလားဆိုတာကျွန်တော်မတော်ဘူးကျွန်တော်မတော်ရှိမှကျွန်တော်ကစံပြမလို့မဖြစ်ဘူးလားပြောလိုက်တယ
်ဟုတ်ကဲ့ကျန်တဲ့ဒုက္ခတွေတွေကရောသွားလူစိတ်ရှိတဲ့လူတွေရှိပါလားသွားကျင်တဲ့လူတွေရှိပါလား
အဲ့ဒါရောကျွန်တော်ပြောလဲရမှာပဲရမလဲကျွန်တော်ပြောသွားမယ်လို့ရှိကောင်းရှိနိုင်တယ်ဒါပေမဲ့ကျွန်တော်လူရတဲ့ပညာမဲပြညာမရှိဘူးအသိဉာဏ်မရှိဘူးဒါကသူကဒီမှာလို့လို့ရတယ်ဟောလို့လို့ရတယ်အဲကြာကျွန်တော်ဟိုကလာဆံပြောင်းလို့ပြင်းနေတာရဆိုလို့အဲ့ဒါသူဟိုကအဲ့ဒါလာပါပြီးတော့တွားတွားနိုင်တယ်ဒါပေမဲ့ကျွန်တော်လူရအသိရမရှိဘူးဒီမှာကားပေါ်တော့ကားကဲကျိုးမဝေရပါတော့ဟိုအကတဲ့ချုံတွနေရတယ်အဲ့ဒါကျွန်တော်ဒီမှာအကတဲ့ချုံတွနေရတဲ့အချိန်မှာအဲ့ဒီမှာဆံပြောင်းလို့ပြင်းနေစီဆိုရင်သူဟောင်းတယ်ပြောဒီမှာတွားရဆံပြောင်းလို့မလို့ပြောတယ်အဲ့ဒါဆိုတွားရင်ကောင်းမလားမသိဘူးတွားရင်ကောင်းမလားအဲ့တော့ဒီမှာသွားနိုင်တယ်ဒါပေမဲ့စီစီလေးကျွန်တော်ပြောလိုက်ရမှာမဟုတ်ဘူ
းဟုတ်ကဲ့အဲ့တော့တချို့သွား
စီစီလောက်ကကျွန်တော်စီစီလောက်ကလောသွားမှလည်းမကြည့်ပါဘူ
းဟုတ်ကဲ့သွားခြင်းနဲ့လူတချို့ရှိကောင်းရှိနိုင်တယ်ပေါ့နော်သဘောကတော့အဲ့တော့ဆိုလိုတာကအဲ့တော့အာနာဘင်္ဂလားဒေ့ရှ်အာနာပိုင်တွေကတော့ဒီရိုဂျာဒုက္ခတွေစခန်းတွေကလူတွေကိုအဲ့ဘက်ကိုပြောင်းမှုအတွက်အတင်းပြင်ဆင်တာမျိုးတွေရောရှိပါလား
အဘူလာလာဆရာကကျွန်တော်တို့မရှိပါ
စခန်းထဲမှာအခုကလူကြီးရာလဲခုနကပြောလို့လူကြီးရာလဲများနေပြီပြောင်းခိုင်းမယ်ဆိုတဲ့ဟာမှာအာနာဘိနေဘက်ကပြင်းနေစင်တဲ့အရေးအယောင်တွေပြင်းနေစင်တဲ့ဟာတွေမျိုးတွေရောရှိပါလားပြောင်းမှုရှိဖို့အတွက
်အဲ့ဒါတော့ပြောဖို့နဲ့ကတ်တယ်သူတို့ဟိုကအဘောကန်စီလိုကံနေတော့ကတ်တယ်ဒီကပြောင်းမှစီပြောင်းမှစီဒီမှာလူများတယ်ရှင်းတယ်အဲလူတော့ပါလာရဲအဒီမှာမနီနိုင်မှုပြန်နေအချင်းတယ်အဲ့ဒီမှာလည်းကြောင်းမလို့ဒီမှာဖွဲ့ပြောမှာဆိုရင်ကျွန်တော်ကအဲ့ဒီမှာမပြောပြီးတော့ကျွန်တော်ဟိုကကျွန်တော်မြန်မာနိုင်ငံနဲ့မြန်မာပြည်အစိုးရရဲ့မြန်မာနဲ့ဆင်းနေလက်ဆင်းရဲ့ဆင်းနာလို့နားဆဲအဲ့ဒါမှမြန်မာအဲ့ဒီနေရာကဘာလို့ဒီမှာတောက်တဲ့နေရာအများကြီးရှိသေးတယ်အဲ့ဒီမှာမြန်မာလေဆန်းလာလေလေဆင်းမီအဲ့ဒီကနေရကောက်တဲ့မှာအများကြီးရှိသေးတယ်ဆင်းနေတော့အဲ့ဒီမှာတွားရင်ပိုကောင်းမလို့ဆိုတော့အဲ့ဒါပဲမြင်တယ
်မိုက်တိုင်45အဲ့ပတ်ဝန်းကျင်မှာနေလို့ရတယ်ဆိုတဲ့သဘောလား
ဟုတ်ကဲ့ပါဟုတ်ကဲ့ပါ
အဲ့တော့ဆိုလိုတာကဒီနေရာမှာလူတအားများနေလို့ရှိရင်ဘင်္ဂလားဒေ့ရှ်နေဆက်နောက်ထပ်မိုက်တိုင်45အဲ့ပတ်ဝန်းကျင်မှာနေလို့ရတဲ့နေရာတွေရှိတယ်အဲ့ကိုရွှေ့ကျင်တယ်ဆိုတဲ့သဘောလား
ဟုတ်ကဲ့ဒီမှာနေရာရှိတယ်ဆိုရင်မိုင်းတိုင်လေဆင်းကလေဆင်းကအဲ့ဒီမှာနေရာအများကြီးတော့ကမှရှိတော့ကပေါင်းရှိတယ်အဲ့ဒီမှာဒီမှာတကယ်လို့မင်းလူဟိုအစည်းလိုက်ရင်အဲ့ဒီမှာပြောင်းလိုက်ရင်ဒီအဲ့ဒီမှာပြောင်းလိုက်အဲပြောင်းလိုက်ရင်ကောင်းမယ်လို့ကျွန်တော်ပြော
မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကပြန်လည်လက်ခံရေးမြန်မာပြည်မှာပြန်လည်လက်ခံရေးသဘောတူညီချက်နဲ့လုပ်နေတဲ့အစီအစဉ်တွေရှိပါတယ်အကယ်၍များကိုဗစ်ကာလအကတ်အကျက်တဲနည်းနည်းလေးကျော်သွားပြီဆိုလို့ရှိရင်ဒီအစီအစဉ်တွေပြန်ဆင်ရောပြန်ဖို့အနေထားရှိပါလားမြန်မာပြည်
ကျွန်တော်ဟိုတော့ပြန်ကားမှာဆိုရင်ကျွန်တော်ကွာဖို့အစီအစဉ်ကကျွန်တော်အမြတ်ရှိတယ်ဒါပေမဲ့ရှိရောအမြတ်ရှိတော့ဆိုတော့ကျွန်တော်ဟိုကြရဲ့ကျွန်တော်မှာ
ဟိုကျွန်တော်ကကျွန်တော်နိုင်ငံသားအဲစီဒီအင်စီပေါ့စီဒီအင်စီကျွန်တော်နိုင်ငံသားအကွအပြေဝါအပြေဝါနိုင်ငံသားအကွရဲ့ကျွန်တော်ရမှာကျွန်တော်ဆိုသွားမှာကျွန်တော်နိုင်ငံသားအပြေဝါမရရမရမရှိကျွန်တော်သွားမယ်လို့အဲသွားလို့ရမှာမဟုတ်ဘူးကျွန်တော်ဥစ္စာသူတို့စီကသိရဥစ္စာကျွန်တော်ဆုံးတယ်မဟုတ်ဘူးအရင်ဒီကကျွန်တော်ဒီကခိုင်ရန်စားလူကြီးပဲကျွန်တော်နိုင်ငံသားခိုင်ရန်စားလူပါအဲဒီမှာကျွန်တော်ကနိုင်ငံသားအပြေဝါခိုင်ရန်စားအပြေဝါကျွန်တော်ကိုပေးလိုက်ကျွန်တော်အလိုလိုအရင်ကကျွန်တော်သွားမှာ
ပါ။ပဆိုင်ညာကျုံကိုတွားရောက်လည်လာခဲ့တဲ့ဘလုကာလီစခန်းကအမိမဖော်လို့တဲ့မော်လဝီဘာသာရေးဆရာတူဖြစ်ပါတယ်။ပဆိုင်ချာကျုံဟာပင်လယ်ထဲမှာတိကျဖြစ်နေတဲ့ကျုံတစ်ကျုံဖြစ်တာမို့လို့တွားရည်လာရေးခက်ခဲပြီးတော့ပြင်ပလောကနဲ့ဆက်သွယ်ပြမှာကိုတွားရောက်လည်လာတဲ့ရူဂျာကူဇယ်တွေကစိုးရင်တယ်လို့ပင်လယ်ပြင်ထဲမှာမို့လို့အချိန်မီမုန်တိုင်းကြာရောက်မဲ့အန္တရာယ်ကိုလည်းစိုးရင်ကြတာတွေ့ရပါတယ်။အစိုးရအာဏာပိုင်တွေဘက်ကတော့အဲ့ဒီကျုံပေါ်မှာနေထိုင်ဖို့အဆောက်အုံစီယုံစီကံပလီလုံချုံရေးစသဖြင့်ပြင်ဆင်တိဆောက်ပေးထားတာမျိုးရှိသလိုပဲကျုံးပေါ်မှာစိုက်ပျိုးရေးမွေးမြူရေးတွေလုပ်ကင်နိုင်မယ်လို့လည်းပြောထားပါတယ်တဲ့အဓိကပြဿနာကတော့အခုလက်ရှိရွန်ဂျာစခန်းတွေမှာလူကြီးတိုးလာပြီးတော့ချစ်ချက်တည်တည်နေရတာကိုဖြစ်ရှင်းပြဖို့ဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဒုက္ခသည်တွေကိုပြောခဲ့ပါတယ်အခုလိုဒီပဆန်ဂျာကျုံးကိုရွန်ဂျာဒုက္ခသည်တွေတွားရောက်လည်လာခဲ့ပြီးနောက်ဆက်တွဲချင်းနီတွေနဲ့ပတ်သက်လို့ဘလုကာလီစခန်းတွင်ကရွန်ဂျာဒုက္ခသည်တူဖြစ်တဲ့ကူအစ္စလမ်ကိုကျွန်တော်မေးကြည့်ပါတယ်ဒုက္ခသည်တွေကိုတွားရောက်လေးလာသူတွေကဘလို့ရှင်းခဲ့တယ်လဲကူအစ္စလမ်အဲ့ဒါအရင်ပြန်ပြောပြပါလားဗ
ျလူညာဒုက္ခတွေစကားအပြစ်ပြကြဒီကဲရေပိုင်းကလူညာဒုက္ခတွေပူတေ40သူတို့ကတွားရောက်လေးလာခဲ့ပါတယ်ခင်ဗျာအဲ့ဒီဒီစီမှာယောက်ျား38ယောက်နဲ့အမျိုးသမီး2ယောက်ပေါင်း40ပေါင်းဝင်ခဲ့ပါတယ်ခင်ဗျာသူတို့ကအဲ့မှာတဲ့အတကြီးသူတို့ကနေထိုင်ပြီးတော့လေးလာခဲ့ကြပါတယ်နောက်ပြီးတော့ဘာချောင်းရကျုံးမှာယခင်ကလက်ရှိရေလူညာဒုက္ခစီအဲတောင်းရကြောင်းနဲ့လဲသူတို့ကတွတ်ဆူသွားတယ်အဲ့ဒီမှာတော့အဲကျုံးရဲ့အလင်မှာသူကအဲဟိုအဆောက်ဒီဆောက်သတ်ရီပုံစံကိုသူတို့ကသိသိလေ့လာခဲ့တယ်ဆိုတော့အဲ့မှာမြတိုင်းရသူတို့ကသုတိကျအမျိုးမျိုးရှိနေတာကိုသူတို့ကကြောက်ကြခဲ့ပါတယ်အဲမုံတိုင်းတက်ရောက်လာနေစီရင်လဲအသက်အန္တရာယ်ရှိတဲ့အကြောင်းကြောက်ကြခဲ့တယ်နောက်ပြီးတော့သူတို့ကစူနာမီတို့နောက်ဟိုအမန်တဲဆုံးလုံးဆောင်တဲ့စီရင်လူတွေကသိဆုံးနိုင်တဲ့အနေတက်ဆိုပြီးတော့ဖြောဖြားဆဲပါတယ်ခင်ဗျာအဲဒီပါတွားရောက်လဲလာတဲ့ပြည်ပြည်ရှုကဒုက္ခတွေကိုရှင်းကြခဲ့တာသိရတယ်ဒါပေမဲ့ဒုက္ခတွေကအဲ့ဒီမှာတွားရောက်နေတိုင်းတော့ဆိုတာလုံးဝလက်ခံတာမရှိသေးပါဘူးခင်ဗျာဒုက္ခတွေရဲ့စင်တာကျွန်တော်ဘာချမ်းချွတ်ကိုတွားမြားစာကျွန်တော်ဝင်နိုင်ရသောမိမိဒေသကိုပြန်လည်လို့ကြောင်း။နောက်ကျွန်တော်ရဲ့အခွင့်အရေးနဲ့ဒေသလုံးစုံသောအစီအစဉ်ကိုနိုင်ငံတကာအတိုင်းအယံကမြမအစိုးရနဲ့ပူးပေါင်းပြည်ဆောင်ပေးပါတယ်အတွေ့လေဒုက္ခစရိယလိုလာနေကြတာကိုတွေ့ရပါတယ်ခင်ဗျာ။အဲဘိုက်ဆန်ရကျွန်းဆိုတာဒီလေးလေးမှာဟွာဘအချင်းတကူဒီစောပုံစံကိုတွေ့ရသလိုပဲလို့တွားရောက်လဲလာခဲ့တဲ့လူတွေကတော့ကြာခဲ့ပါရယ်ခင်ဗျာ
ဟုတ်ကဲ့
မြန်မာနိုင်ငံမှာကိုကိုကျုံးမှာအဲအချင်းသားတွေသွားရောက်သားသလိုအဲ့လိုပဲဆွေးညီရတယ်ဆိုတာကိုကြောက်ကြာခဲ့ပါရယ်ခင်ဗျာအမှအဆောက်အဦတွေတိုက်ကြည့်ဒီဆောက်တာတာဆွေးရပင်နဲ့ဒါပေမဲ့အဲ့ဒီမှာနေတိုင်းရဲ့ဆိုတာအနကားမှစွန့်ရင်စရာရှိတဲ့အကြောင်းကိုလည်းသူတို့ကကြောက်ကြာခဲ့ပါရယ်ခင်ဗျာ
ဒေါ်ဆန်းချကျုံးကိုသွားမယ်ဆိုလို့ရှိရင်အဲ့တော့အဲ့ဘဆန်ဂျာကျွန်းကိုတွားလို့ရှိရင်အာနာဘိုင်နေဘက်ကသူတို့ဘက်ကဘာတွေစီစဉ်ပေးမယ်ဘာတွေလုပ်ပေးမယ်ဘာတွေထောက်ပံ့မယ်အဲ့ဒါတွေရောပြောပြသေးလား
အဲ့ဒီမှာဟိုဟာပေါ့ဘာသာရေးစတင်ကြောင်းတွေနောက်ဟိုတခြားဟိုပေါ့လန်နင်းစင်တာဒီနောက်စီယုံစကန်ဒီဒီဖောက်တာကိုလည်းမတွားရမလားရောက်ဖွင့်သူတို့သူတို့ကတွားရောက်စက်ပါကိတ်ဆိုတာကိုကျွန်တော်တို့ကပြန်ပြီးတော့ပြောပြခဲ့ပါတယ်ခင်ဗျာ
အခုဒုက္ခသည်တွေကိုအတင်းချက်ပါစင်ဂျာကျုံးကိုပို့မဲ့ပုံစံမျိုးရောအဒီအထောင်းအလားလာရောမြင်ရလားကိုယ်ဆန္ဒနဲ့ကိုယ်သွားရမှာလားတင်းချက်မဲ့တင်းချက်ပို့မဲ့အလားလာရှိပါလားဘယ်လိုမြင်ရပါလဲ
ဟုတ်ကဲ့အဆူရဘက်ကတော့အကျက်ကျက်ဆမမဟုတ်ဘူးလို့ကြားထားပါတယ်ခင်ဗျာအဲမိမိဆန္ဒအကြောက်ကိုမယ်လူကိုပါသူတို့ကအဲ့ဒီကျုံးကိုငယ်တိုင်ကျွန်းပြုမယ်ဆိုပြီးတော့အဲ့လိုကြားထားတာရှိပါတယ်ခင်ဗျာဒါပေမဲ့မိမိဆန္ဒအကြောက်ကိုမယ်လူတွေကကျွန်တော်ကအခုမမြင်သလောက်ပါပဲခင်ဗျာ
စခန်းထဲမှာအခုလက်ရှိရှိနေတဲ့စခန်းတွေမှာလက်ရှိရှိနေတဲ့စခန်းတွေမှာနေထိုင်ရေးအခက်ခဲလူတွေလည်းကျက်တယ်ကျမကြီးအခက်ခဲလည်းရှိနေတယ်အဲ့တော့ဒီအခြေအနေဖြစ်နေတဲ့ခါကျတော့ဒီလိုဖြစ်နေရတဲ့ဆိုင်ဟိုဘက်ကျွန်းကပိုမကောင်းနိုင်ဘူးလားကို
ဟုတ်ကဲ့ပါဟုတ်ကဲ့ပါဒီမှာတော့ကိုအဝါပေါ့ဟိုဒေဖာ area အထက်မှာဆိုတာဒီလိုပဲဖြစ်ဖြစ်အဲအခက်ခဲကြီးလေကျွန်တော်ကခလုံးနဲ့တရတာကျွန်တော်ကဘေးကိုသွားမလဲဆိုတာကျွန်တော်ကဟိုလမ်းမမီသလိုဖြစ်နေပါတယ်ခင်ဗျာနောက်ဒီမှာဟိုမှာနီနာစဒီနာတော့ကျွန်တော်တက်တင်းတော်ရဲလို့ဆိုပြီးတော့ကျွန်တော်အဲ့လိုယူဆပါတယ်ခင်ဗျာဟိုမှာဆိုရင်စိရအတန်တွေကိုအမကန်ရမရှိတဲ့နေရာတစ်ခုရှိတယ်တဲ့ဒီမှာချက်ချက်ကြီးတော့နေရာကြီးလဲကျွန်တော်တို့အဆင်ပြေပါတယ်လို့ကျွန်တော်ကအဲ့လိုအဲယူဆပါတယ
်ဒါကတော့ဒုက္ခတွေတူရအမြင်ဖြစ်ပါတယ်ပစိုင်းမြချုံကိုရန်ဂျာကူစလေတွေတွားရောက်လေးလာခဲ့တာနဲ့ပတ်သက်လို့ဆက်တွယ်မြင်မြန်ထားတာပါရန်ဂျာဒုက္ခတွေနေရာပြောင်းရေးကိစ္စနှောင့်နှေးနေတဲ့တစ်ချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဒုက္ခတွေကိုဒီကျုံးဖို့ရှုဖို့စီစဉ်နေတာဖြစ်ပါတယ်ကျုံးရဲ့အနေအထားကြောင့်ဒုက္ခတွေအတွက်စိုးရိမ်စရာရှိတယ်လို့ကုညီအဖွဲ့တွေလူခွင့်အဖွဲ့တွေကတော့ကန့်ကွက်နေပါတယ်ဒါကြောင့်လဲပစိုင်းမြချုံပြောင်းရေးကိစ္စဘင်္ဂလားဒေ့ရှ်အစိုးရကအပူတပြင်းစီစဉ်နေပေမဲ့ဒုက္ခတွေကိုနားချဖို့ကြိုးစားနေပေမဲ့အစီအစဉ်အကောင့်ထဲပေါ်ရေးကတော့မကြီးမရလို့ပဲပြောရမှာဖြစ်ပါတယ်ကျွန်တော်သားညွတ
် UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု UA Mobile App အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကိုဒေါင်းလုဒ်လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါဗြိတိသျှဆွေဒင်ဆေးကုန်ကြီးအက်စထရာဇင်နကာကသူတို့ထုတ်လုပ်မဲ့ COVID-19 ကာဝယ်ဆေးနဲ့ပတ်သက်ပြီးဆေးဝါးပစ္စည်းဆိုင်ရာကျန်းမာရေးစီမံစည်းကမ်းတွေချမှတ်ထိန်းနေတဲ့ MHRA အဖွဲ့ရဲ့ခွင့်ပြုချက်ကိုရပြီဖြစ်တဲ့အတွက်စမ်းသပ်စစ်ဆေးမှုတွေကိုပြန်ပြီးလုပ်ဆောင်နေပြီဖြစ်ကြောင်းစနေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ် AstraZeneca Oxford Coronavirus ကာဝယ်ဆေး AZD-222အတွက်လူတွေနဲ့စမ်းသပ်မှုတွေလုပ်ဆောင်နေရကနေအင်္ဂါနေ့ကစေဆန်းခံတဲ့စေတနာရှင်တဦးစမ်းသပ်ဆေးအထူးခံခဲ့ပြီးတဲ့နောက်နာမကျန်းဖြစ်လာတာတွေ့ရတဲ့အတွက်စမ်းသပ်မှုတွေကိုခေတ္တရပ်ဆိုင်းထားတာဖြစ်ပါတယ်။ AstraZeneca ကစမ်းသပ်နေတဲ့ကာဝယ်ဆေးဟာကမ္ဘာတစ်လွှာကိုရိုနာဗိုင်းရပ်စ်ကာဝယ်ဆေးရဖို့အတွက်ကြိုးစားနေတဲ့ထက်ကနောက်ဆုံးဆင့်စမ်းသပ်မှုဖြစ်တဲ့အဆင့်3စမ်းသပ်မှုတွေလုပ်နေတဲ့ကာဝယ်ဆေး6မျိုးတွေကတစ်မျိုးဖြစ်ပါတယ်။အာဖဂန်အစိုးရနဲ့တာလီဘန်သဘုံလို့ကြားပထမဆုံးချိန်မျက်နှာချင်းဆိုင်တွေ့ဆုံတဲ့ငင်းချင်းဆွေးနွေးပွဲကနေအာနာခွဲဝေရေးဆိုင်ရာသဘောတူညီမှုရအောင်လှုပ်ဆောင်ကြဖို့ဆွေးနွေးပွဲတက်ရလာသူတွေကိုအမေရိကန်ကတိုက်တွန်းလိုက်ပါတယ်။စနေနေ့ကကာတာနိုင်ငံဒိုဟာမှာပြုလုပ်တဲ့အမေရိကန်ဂျာဝင်ဆောင်ရွက်ပေးတဲ့ဒီငင်းချင်းဆွေးနွေးပွဲစတင်တဲ့အထူးခမ်းနားမှာအမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုကအခုလိုနှစ်ဖက်ပထမဆုံးမျက်နှာချင်းဆိုင်တွေ့ဆုံပြီးပြောခွင့်ရချိန်မှာအာဖဂန်နိုင်ငံတိုးတက်ပြီးငင်းချင်းမှုအတွက်ဆန္ဒနာတဲ့ဖွင့်နိုင်တဲ့အခွင့်အရေးကိုလက်လွတ်မခံကြဖို့ပြောကြားခဲ့တာပါ။အိန္ဒိယနိုင်ငံမှာစနေနေ့က24နာရီအတွင်းကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူနောက်ထပ်3သိန်းနီးပါးဒုတိယနေ့ဖြစ်နေထပ်တွေ့ခဲ့ရပြီးယောဂကူးစက်မှုအခြေအနေသိပ်ဆိုးရတဲ့ဒေသတွေမှာတော့အသက်ရှူဆက်မလုံလောက်ပဲဖြစ်လာနေပါတယ်။အိန္ဒိယမှာစနေနေ့အထိဆိုအကူးစက်ခံရသူ4သန်းခွဲကျော်ရှိနေပြီးကမ္ဘာမှာကူးစက်မှုဒုတိယအများဆုံးဖြစ်လာနေတာပါ။မြန်မာနိုင်ငံမှာတော့စနေနေ့ညနေပိုင်းအထိဆိုယောဂအကူးစက်ခံရသူနောက်ထပ်150ထပ်ပြီးတွေ့ရတဲ့အတွက်အခုဆိုစုစုပေါင်းကူးစက်သူအရေအတွက် 2,595 ဦးရှိသွားပြီဖြစ်ပါတယ်။ဂျာမနီနိုင်ငံမှာပထမဆုံးချိန်အာဖရိကဝက်တကွေးယောဂတွေ့ရကြောင်းကြေညာလိုက်တဲ့အတွက်ဂျာမနီကဝက်သားရပစ္စည်းတွေတင်သွင်းမှုကိုရပ်ဆိုင်းလိုက်တယ်လို့တေးအစိုးရကစနေနေ့မှာကြေညာပါတယ်။တင်းနှင်းရင်းနဲ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ယောဂကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှင်ပေါင်းစစ်ချမ်းသာကိုကျမ်းမာရောင်းလာပြီ။ VOA ကိုနားဆင်တဲ့ပြည်သူတွေလည်းကျမချင်းနေတာ
This program has come to you from the Voice of America, Washington.